Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်တာရှင်များရှင် VOA American အသံရဲ့2023ခုနှစ်ဩဂုတ်လတရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ25 40 50နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျွန်မနန်းလာပါဒီခေတ်မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
ကျွန်တော်တန်းညူပါဒီနေ့ကြီးညာပြီးမဲ့သတင်းတွေထဲမှာတော့ယူကရိန်းသမ္မတဇယ်လန်စကီးရဲ့မွေးရမျိုးဖြစ်တဲ့ယူကရိန်းတောင်ပိုင်းမှာရှိတဲ့ခရီဗယ်ရီယယ်မှာရုရှားဒုံးနှစ်ဆင့်တိုက်ခိုက်မှုကြောင့်လူ6ဦးထက်မနည်းသေဆုံးခဲ့ရပါတယ်။နောက်မြန်မာစစ်ကောင်စီကအရေးပေါ်ကာလဖြစ်တဲ့နောက်ထပ်6လတည်တန်းတိုးလိုက်တဲ့နောက်ကုလသမဂ္ဂဘက်ကတော့မြန်မာနိုင်ငံကိုဒီမိုကရေစီအုပ်ချုပ်ရေးဆီကိုအလျင်မြန်ပြန်သွားဖို့ဆိုပြီးတော့တိုက်တွန်းတောင်းဆိုပါတယ်။ဆရာဒီထိတ်တန့်ရောက်သတင်းတွေကိုနားလောင်နေတူကြီးညာပေးသွားဖို့ရှိပါတယ်ခင်ဗျာ
။ကာမပါရှင်American ပြည်တော်စုကိုရောက်နေတဲ့ NUG လူသားစာနာဝန်ကြီးဒေါက်တာဝင်းမြတ်အေးကမြန်မာမိသားစုဝင်တွေနဲ့တွေ့ဆုံခဲ့တဲ့တဲ့တင်ကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်
။ဒီလူများတို့ကဂျွာသားတွေကို PDF လို့ဆွဆွဲတယ်။ PDF ကိုထောက်ပံ့တဲ့လူဆွဆွဲတယ်။ခုမှလည်းအာဆာလို့ဆွဆွဲတယ်။အာဆာတ
ော့အပြည့်အစုံကတော့မကြခင်ထုတ်လွှင့်သွားဖို့ရှိပါတယ်။ဒါအပြင်ထိုင်းနိုင်ငံမှာထိုင်းအလုပ်သမားမတ်ပုံတင်မှုနောက်ဆုံးရဲ့စီးရင်မတင်နိုင်တဲ့မြန်မာနိုင်ငံသားတွေရဲ့အခြေအနေနဲ့နိုင်ငံတကာသတင်းဆောင်မတွေကလည်းရှူစာနာဆင်ရမှာပါ။ဒုတိယပိုင်းနိုင်ငံမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒီတင်ဆက်နေကြသတင်းထောက်မဆုစီးပွားရေးလူမှုရှုခင်းနဲ့တက်တန့်ရောင်သတင်းလောဆရတဲ့အပစင်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ထိတ်တန့်ရောင်သတင်းတွေကိုကိုသားညဦးနဲ့ကျွန်မပြောပြပါမယ်ရှင
်။ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီးရဲ့မွေးရမျိုးဖြစ်တဲ့ယူကရိန်းတောင်ပိုင်းမှာရှိတဲ့ခရီဗယ်ရီယယ်မှာရုရှားဒုံးကျည်နှစ်ဆင့်တိုက်ခိုက်မှုကြောင့်လူ6ဦးထက်မနည်းသေဆုံးခဲ့ရတယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။သေဆုံးတဲ့ထဲမှာတော့စနစ်အရွယ်ကလေးတဦးနဲ့ကလေးအမေတို့ပါဝင်ပြီးတော့ဒီရက်ကတော့ဝမ်းနဲ့ကြေကွဲပွဲနေ့ဖြစ်ဒေသအုပ်ချုပ်ရေးမှူးဆဟီလ်လစ်ဆက်ကကြေညာခဲ့ပါတယ်။လူ85ဦးထိခိုက်ဒဏ်ရာရပြီးတော့အဲ့ဒီထဲမှာတော့အသက်4နှစ်ကနေပြီးတော့18နှစ်အရွယ်ဒီကလေး6ဦးလည်းပါဝင်ပါတယ်။ဒုံးကျည်ဟာလူနေအဆောက်အုံတစ်ခုနဲ့တက္ကသိုလ်အဆောက်အုံတစ်ခုတို့ကိုထိမှန်ခဲ့တာဆိုပြီးတော့ယူကရိန်းပြည်ထောင်စုဝန်ကြီးကပြောပါတယ်။ပျက်စီးသွားတဲ့အဆောက်အုံတွင်းကနေပြီးတော့လူ150နီးပါးလွမြောက်လာခဲ့ပြီးတော့လူ30လောက်ကတော့ကယ်ဆယ်ကူညီရေးအဖွဲ့တွေကကူညီပြီးတော့ကယ်ထုတ်ခဲ့ကြရတယ်လို့အုပ်ချုပ်ရေးမှူးကပြောပါတယ်။အဆောက်အုံပျက်စီးနေတာတွေနဲ့ကူညီကယ်ဆယ်ရေးလုပ်နေတဲ့ဗီဒီယိုမှတ်တမ်းကိုသမ္မတဇယ်လန်စကီးကသူ့ရဲ့လူမှုကွန်ရက်ပေါ်မှာတင်ပါတယ်။ကျူးကျော်သူတွေဟာယူကရိန်းဒေသတွေကိုဘုံကျဲတိုက်ခိုက်နေပြီးတော့ငင်းညာတဲ့မြို့တွေလူလူတွေကိုအကြမ်းဖက်မှုတွေဆက်လုပ်နေကြတယ်ဆိုပြီးတော့ယူကရိန်းသမ္မတကရေးသားပါတယ်။ပြီးခဲ့တဲ့ရက်တွေမှာရန်သူဟာယူကရိန်းမြို့တွေမြို့အထင်ကြီးနေရာတွေကိုတိုက်ခိုက်ပြီးတော့အရက်သားနေရာတွေအိုးအိမ်တွေကိုဘုံကျဲတိုက်ခိုက်ခဲ့တယ်လို့လည်းဆိုပါတယ်။ဒါပေမဲ့လည်းဒီအကြမ်းဖက်မှုတွေကြောင့်တော့ယူကရိန်းတွေကိုထိတ်လန့်စေမှာပြိုကွဲသွားစေမှာမဟုတ်ဘူး။သူတို့ဟာလူလူကိုကူညီကယ်တင်ဖို့လုပ်နေကြတယ်ဆိုပြီးတော့ယူကရိန်းသမ္မတကရေးပါတယ်။တစ်ဖက်မှာလည်းပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကယူကရိန်း drone 3000ဟာရုရှားနိုင်ငံမော်စကိုမြို့တော်ကိုပြစ်မှတ်ထားတိုက်ခိုက်ခဲ့ပြီးတော့ဒါဟာယူကရိန်းစိုးရရဲ့အကြမ်းဖက်လို့ရဖြစ်တဲ့ဆိုပြီးရုရှားကာကွယ်ရေးဌာနကထုတ်ပြန်ပါတယ်။ရုရှားတို့ယူကရိန်းကိုစစ်ဆင်နေတဲ့18လအတွင်းမှာပဲယူကရိန်းဘက်ကရုရှားမြို့တော်ကိုအခုလိုမျိုးတိုက်ခိုက်လာတာဒီတစ်လအတွင်းမှာတော့ဒါဟာ၄ချိန်မြောက်ဖြစ်ပါတယ်။တချိန်တည်းမှာပဲယူကရိန်းစစ်ပွဲကိုအဆုံးသတ်စေဖို့အတွက်မက္ဆီကိုသမ္မတအန်ဒရီးစ်မန်နူယယ်လူပတ်စ်အိုဘရာဒါကတောင်းဆိုပြီးတော့အရှိအလေပိုင်းမှာလုံးမဲ့ညီညာရေးဆွေးနွေးပွဲကိုရုရှားရောယူကရိန်းကကူစလဲရီပါဝင်တက်ရောက်ဖို့သူကတိုက်တွန်းပါတယ်။ယူကရိန်းစစ်ကိုဘလို့အဆုံးသတ်မလဲဆိုတော့ယူကရိန်းသမ္မတရဲ့ညီညာရေးအစီအစဉ်ကလန့်မှုကိုဆွေးနွေးဖို့အတွက်ဆော်ဒီနိုင်ငံကအင်ရှင်ဖြစ်ဆောင်ရွက်ဖို့အတွက်စီစဉ်ထားတာပါ။ဒီဆွေးနွေးပွဲမှာရုရှားရောယူကရိန်းရောနှစ်ဖက်စလုံးပါဝင်မှာသူတို့တက်ရောက်မယ်ဆိုပြီးတော့မက္ဆီကိုသမ္မတကပြောဆိုပါတယ်ခင်ဗျာ။
ယူကရိန်းနိုင်ငံထွက်ကောက်ပဲသီးနှံတွေပြင်ပတည်ဖို့ဖို့အတွက်ခရိုအေးရှားစစ်ကမ်းတွေကိုအသုံးပြုခွင့်ယူကရိန်းနဲ့ခရိုအေးရှားနိုင်ငံသဘောတူထားတယ်လို့ယူကရိန်းနိုင်ငံချိုင်းဝန်ကြီးတီမီထရီကူလီဘာကတနင်္လာနေ့မှာပြောပါတယ်ယူကရိန်းကိုရောက်ရှိနေတဲ့ခရိုအေးရှားနိုင်ငံချိုင်းဝန်ကြီးဂေါ်ဒွန်ရက်ဒ်မန်ရဲ့ခီးစဉ်အတွင်းမှာနိုင်ငံချိုင်းဝန်ကြီးနှစ်ဦးတွေ့ဆုံဆွေးနွေးခဲ့တာပါယူကရိန်းကောက်နံတွေပြပကိုတည်ယူပို့ဆောင်နိုင်ရဲ့အတွက်ဒန်ညွတ်မြင့်နဲ့အဒရီယတစ်ပင်လယ်ရှိခရိုအေးရှားစိတ်ကမ်းတွေကိုအသုံးပြုနိုင်မယ့်အလားအလာကိုသဘောတူညီခဲ့ကြတယ်လို့ပြောပါတယ်။ဒီစိတ်ကမ်းတွေကိုလမ်းပေါက်နိုင်ဖို့အထူးရောက်ဆုံးလမ်းကြောင်းတွေတည်ဆောက်ပြီးဒီအခွင့်အရေးကိုအကောင်းဆုံးအသုံးချနိုင်ဖို့လှုံ့ဆော်နေကြောင်းယူကရိန်းနိုင်ငံချိုင်းဝန်ကြီးတွေကပြောပါတယ်။ရုရှားရဲ့ပိတ်ဆို့မှုတွေအတွက်ပံ့ပိုးကူညီမှုတိုင်းတကားဖွင့်ပေးမှုတိုင်းဟာကမ္ဘာစားနပ်ရိက္ခာဖူးလုံရေးအတွက်အမှန်တကယ်ထိရောက်တဲ့ပံ့ပိုးကူညီမှုဖြစ်ကြောင်းနဲ့ဒီလိုအပြုသဘောဆောင်တဲ့အခုအညီအတွက်ခရိုအေးရှားကိုကျေးဇူးတင်ကြောင်းလဲယူကရိန်းနိုင်ငံချိုင်းဝန်ကြီးကူလီဘာကပြောပါတယ်။ကူလီဘာကမကြခင်ကကိုဗစ် -19 ကူးစက်ခန္ဓာအကြောင်းစစ်ဆေးတွေ့ရှိခဲ့တဲ့အတွက်အခုခရိုအေးရှားဝန်ကြီးနဲ့အစည်းအဝေးကိုဗီဒီယိုလင့်ကနေတဆင့်လုပ်ခဲ့တာပါပင်လယ်နဲ့ကတဆင့်ကောက်နံတင်ပို့ရေးသဘောတူညီချက်ကနေရုရှားနှုတ်ထွက်ခဲ့တဲ့အတွက်ကမ္ဘာစားနပ်ရိက္ခာအကြက်အတဲမဆိုင်အောင်ယူကရိန်းရဲ့စားနပ်ရိက္ခာတင်ပို့မှုကိုအရေးတကြီးဦးစားပေးလှုံ့ဆော်နေတာလည်းဖြစ်ပါတယ်
နေဂျာနိုင်ငံမှာတော့ပြီးခဲ့တဲ့အပအာနာသိမ်းမှုကိုရပ်ပြီးတော့သမ္မတမိုဟာမက်ဘာဆဲလ်ကိုအာနာပြန်လှည့်ဖို့ဥရောပသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုကနေပြီးတော့စစ်အာဏာသိမ်းတဲ့ခေါင်းဆောင်တွေကိုတိုက်တွန်းပါတယ်။အနောက်အာဖရိကနိုင်ငံများစီးပွားရေးအဖွဲ့ ECOWAS ကအာဏာသိမ်းစစ်ခေါင်းဆောင်တွေကိုအရေးယူတန်ခတ်မှုချမှတ်ပြီးတော့တပတ်တွင်းအာဏာပြန်ဆွန့်ဖို့ပြီးခဲ့တဲ့တနင်္ဂနွေနေ့ကဆုံးဖြတ်ခဲ့တဲ့အပေါ်မှာလည်းထောက်ခံတဲ့အကြောင်းဥရောပသမဂ္ဂရဲ့နိုင်ငံခြားရေးမှူးဝါဒဆိုင်ရာကြီးကဲဂျူဇက်ဘာရယ်ကပြောပါတယ်။သမ္မတဘာဆဲလ်ကချက်ချင်းအာဏာပြန်လွှဲရမယ်လို့လည်း EU နိုင်ငံခြားရေးမှူးဝါဒအကြီးအကဲကသူ့ရဲ့ကြေညာချက်မှာဖော်ပြပါရယ်။နေဂျာနိုင်ငံမှာအရက်သားတွေနဲ့တန်တမန်တွေတန်တမန်ပစ္စည်းတွေကိုတိုက်ခိုက်မှုမှန်သမျှအတွက်အာဏာသိမ်းတဲ့စစ်ကောင်းဆောင်တွေတာဝန်ခံရမယ်လို့လည်း EU နိုင်ငံခြားရေးမှူးဝါဒဆိုင်ရာအကြီးအကဲကပြောပါရယ်။နေဂျာနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ဖို့အတွက်အနောက်အာဖရိကနိုင်ငံများစီးပွားရေးအဖွဲ့ ECOWAS ရဲ့ခိုင်မာတဲ့ခေါင်းဆောင်မှုကိုထောက်ခံကြိုဆိုတယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကန်ကပြောပါရယ်။သမ္မတဘာဆဲလ်ကိုချက်ချင်းပြန်လွှတ်ဖို့နဲ့နေဂျာနိုင်ငံမှာဒီမိုကရေစီနီးကျရွေးကောက်ခံအစိုးရကိုအာဏာပြန်လွှဲဖို့လည်းသူကတောင်းဆိုပါတယ်။အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူကတော့အခြေအနေတွေကိုတက်အပ်ပြောလို့မရသေးသလိုစစ်တပ်အာဏာသိမ်းမှုဖြစ်သွားပြီလားဆိုတာကိုလည်းအသေးချာဆုံးဖြတ်ပြောလို့မရသေးဘူးလို့ပြောပါတယ်။သမ္မတဘာဆဲလ်ကိုယာရုကဖယ်ရှားဖို့ကြိုးပမ်းနေတဲ့ဆိုတာကတော့ရှင်းလင်းသေးချာနေပြီးတော့ဒါဟာအောင်မြင်မှုရှိမရှိပြောလို့မရနိုင်သေးဘူး။အခြေအနေတွေကိုစောင့်ကြည့်အကဲဖြတ်နေတော့မယ်လို့နိုင်ငံရဲ့ဌာနပြောခွင့်ရသူမက်သူးမီလာကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ခင်ဗျာ။
အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာလာမယ့်သတင်းပတ်တဲ့အမေရိကန်ပြည်ထောင်စုအနောက်ခြမ်းကအရီဇိုနာ၊နယူးမက္ကဆီကိုနဲ့ယူတာပြည်နယ်တွေကိုသွားရောက်ပြီးတော့ဥတုရာသီပြောင်းလဲမှုတိုက်ဖျက်ရေးအစိုးရရဲ့ဂျိုးပန်းအာထုတ်မှုတွေအကြောင်းပြောကြားဖို့ရှိနေပါတယ်။သမ္မတဘိုင်ဒန်ဟာငွေကြေးဖောင်းပွမှုလျှော့ချရေးဥပဒေနဲ့တန့်ရှင်းစွမ်းရင်ထုတ်လုပ်မှုကိုပုံမိုလှုပ်ဆောင်ဖို့တွန်းအားပေးဆွေးနွေးမယ်လို့လည်းမျှော်လင့်ရပါတယ်။ဂျီဥပဒေကရာသီဥတုပြောင်းလဲမှုအပေါ်ထိန်းချုပ်နိုင်ဖို့အမေရိကန်အစိုးရအနေနဲ့အဓိကလှုပ်ဆောင်ချက်ဖြစ်ပြီးအမေရိကန်ရဲ့ဖလုံအိမ်တန်းငွေထုတ်လုပ်မှုကိုလျှော့ချသွားစေမှာဖြစ်ပြီးတန့်ရှင်းတဲ့စွမ်းအင်ထုတ်လုပ်မှုကိုတွန်းအားပေးထားပါတယ်။အမေရိကန်ဟာဂျူလိုင်လအထက်မှာစံချိန်တင်အပူဆုံးလနဲ့ရင်ဆိုင်နေရခြင်းလည်းဖြစ်ပါတယ်။ဘိုင်ဒန်အစိုးရဟာအရင်တစ်ပတ်ကလည်းပြင်းထန်တဲ့အပူချိန်တန်းကနေအလုပ်သမားတွေအကအကွယ်ရစေနိုင်ဖို့အရေးယူဆောင်ရွက်မှုအစ်စ်တွေကိုကြေညာခဲ့တာပါ။အဲ့ဒီအထက်မှာဥတုရသည့်ခန့်မှန်းချက်တွေစွမ်းဆောင်ရည်ပုံမမြင့်နေဖို့တောက်သုံးရည်တွေပုံမရရှိနိုင်ရေးလို့လိုအပ်ချက်တွေလည်းပါဝင်တာဖြစ်ပါတယ်။
VOA American အသံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကနေလွှဲထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA American အသံကနေပြီးတော့မနေ့ခင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြလွှင့်နေပါတယ်မြန်မာစစ်ကောင်စီဟာအရေးပေါ်ကာလဖြစ်တဲ့နောက်ထပ်6လတက်တန်းတိုးလိုက်တဲ့နောက်ကုလသမဂ္ဂဘက်ကတော့မြန်မာနိုင်ငံကိုဒီမိုကရေစီအုပ်ချုပ်ရေးစီကိုအလင်းမြန်ပြန်သွားဖို့တိုက်တွန်းတောင်းဆိုလိုက်ပါတယ်
။ Obviously we have stood against and continue to stand against the coup.
ကျွန်တော်တို့အနေနဲ့ကတော့ဆီယနာသိမ်းမှုကိုဆန့်ကျင်တယ်ဆိုတာရှင်းရှင်းလင်းလင်းရက်တီပြောဆိုထားပါတယ်။မြန်မာနိုင်ငံကိုဖြစ်နိုင်သမျှမြန်မြန်ဒီမိုကရေစီနီးကျအုပ်ချုပ်ရေးစီကိုပြန်သွားဖို့လိုလားပါတယ်ဆိုပြီးတော့ကုလသမဂ္ဂတွင်းမှုချုပ်ရုံးရဲ့လက်ထောက်ပြောခွင့်ရသူ Fahrenheit ကသတင်းတောက်တွေကိုပြောပါတယ်။မြန်မာနိုင်ငံတွင်2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကစစ်တပ်ကအာဏာသိမ်းယူပြီးတော့ရွေးကောက်ခံအရသာစုရခေါင်းဆောင်တွေကိုဖမ်းဆီးထောင်ချခဲ့တာပါ။အရေးပေါ်ကာလကြီးညာပြီးအာဏာသိမ်းယူလာခဲ့တာအခုဒီတကြိမ်ဟာ၄ကြိမ်မြောက်တက်တန်းတိုးတာဖြစ်ပါတယ်။နိုင်ငံတော်ကာကွယ်ရေးနဲ့လူချင်းကောင်စီအစည်းအဝေးခေါ်ယူပြီးတော့လက်ရှိအနေအထားအရတည်ငြိမ်မှုမရှိတဲ့အတွက်ဆိုပြီးတော့ရေးပေါ်ကာလကို6လထပ်တိုးတာပါ။စစ်တပ်ကအာဏာသိမ်းယူချိန်မှာတော့ရွေးချယ်ခံသမ္မတကိုဖမ်းဆီးရေးယူပြီးတော့စစ်တပ်ကခန့်ထားတဲ့ဒုတိယသမ္မတကိုယာယီသမ္မတဖြစ်တဲ့အာဏာသိမ်းစစ်တပ်ကတင်မြှောက်ပါတယ်။အဲဒီနောက်ယာယီသမ္မတရဲ့အမိန့်နဲ့ပဲအရေးပေါ်ခြေနေကိုကြီးညာပြီးတော့စစ်တပ်ကအာဏာလွှဲယူခဲ့တာပါ။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ကန့်ကွက်ဆန္ဒပြမှုတွေကိုစစ်ကောင်စီကကြမ်းဖက်နှိမ်နှင်းခဲ့တဲ့နောက်ပိုင်းလက်နက်ကင်ခုခံမှုတွေနိုင်ငံဟွားမှာဖြစ်ပါတယ်။ရွေးချယ်ခံကုလလောင်းတွေကနေပြီးတော့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရဆိုပြီးတော့စင်ပြိုင်ဖွဲ့ထားတယ်လို့နိုင်ငံထက်မှာရှိတဲ့တက်ကြွလှုပ်ရှားသူတွေဟာလည်းလက်နက်ကင်ဆွဲပြီးတော့ဒေသကာကွယ်ရေးတပ်တွေကိုအသီးသီးဖွဲ့စည်းခဲ့ကြတာပါ။အဲ့တော့အခုချိန်အထိကိုနိုင်ငံနေရာအတော်များများမှာလက်နက်ကင်ပြပခတွေကပြင်းထန်နေသလိုပဲစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့နေပြည်တော်ရှင်းလင်းရေးစစ်ဆင်ရေးတွေမှာရပ်သားထိခိုက်သေဆုံးမှုတွေကနေ့စဉ်လိုလိုဖြစ်နေပါတယ်မြန်မာနိုင်ငံရဲ့ပြပခကိုငြင်းငြင်းချမ်းဖြစ်ရှင်းဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကနေပြီးတော့တောင်းဆိုတိုက်တွန်းနေသလိုပဲတစ်ဖက်မှာလည်းအထူးသဖြင့်ဒီအနောက်နိုင်ငံတွေကစစ်ကောင်စီကိုအရေးယူတန်ခတ်မှုတွေတိုးထက်တိုးပြီးတော့လှုပ်ဆောင်လာနေပါတယ်နှစ်နှစ်အတွင်းမှာပဲပြည်ပခရီကြောင့်လူသတန်းခွဲကျော်အိုးအိမ်မဲ့ဖြစ်ခဲ့ရပြီးတော့ကလေးငယ်9သိန်းကျော်ဟာလူသားချင်းစာနာမှုအကူအညီအရေးတကြီးလိုအပ်နေတယ်ဆိုပြီးတော့ကုလသမဂ္ဂဘက်ကခန့်မှန်းထားပါရယ်ခင်ဗျာ
တရုတ်နိုင်ငံမှာခရီးရှည်သွားနိုင်တဲ့အရက်ဖက်သုံးမောင်းတူမဲ့ drone လေယာဉ်ငယ်တွေပြပတင်ပို့မှုအပေါ်ကန့်သတ်ချက်တွေကိုတာဝန်ရှိသူတွေကချမှတ်လိုက်ပါတယ်။မောင်းတူမဲ့ယာဉ်တွေကိုရုရှား၊ယူကရိန်းစစ်ပွဲမှာစီးရဲအရပြောင်းလဲအသုံးပြုလာမှာကိုစိုးရိမ်တဲ့အတွက်ကန့်သတ်လိုက်ကြောင်းပြောပါရယ်။ drone ကိုပုတ်ကွန်ဖြစ်ဆက်လက်ခွင့်ပြုမှာဖြစ်ပေမဲ့လို့ကန့်သတ်ချက်တွေတော့ထားရှိအောင်မှာပါစစ်ပွဲရည်ရွယ်ချက်အတွက် drone တွေအသုံးပြုတာကိုဟန်တာနိုင်ဖို့အခုထိန်းချုပ်တဲ့အမိန့်ဟာအင်္ဂါနေ့မှာစတင်အသေးဝင်မှာဖြစ်ကြောင်းတရုတ်စစ်ပွဲရည်နဲ့ကုသရေးဝန်ကြီးဝန်ကြီးဌာနကပြောပါရယ်စွမ်းဆောင်ရည်မြင့်အရက်ဖက်သုံးမောင်းသူမဲ့ drone ရည်တချို့ကိုစစ်ပတ်ဆိုင်ရာအသုံးပြုလာနိုင်မဲ့အန္တရာယ်ကအဆက်မပြတ်တိုးလာနေတယ်လို့လည်းဆိုထားပါရယ်ထိန်းချုပ်မောင်းနှင်သူတို့ရဲ့သဘာဝမျက်စိနဲ့မြင်နိုင်တဲ့အကွာအဝေးထွက်ကြော်လွန်ပြန့်တန်းနိုင်တဲ့ drone တွေဒါမှမဟုတ်မိနစ်30ထက်ပိုပြီးတော့အမြင့်ပြန့်တန်းနိုင်တဲ့ drone တွေပူရဲပါအရာဝတ္ထုတွေကိုပြစ်ချနိုင်ပြီးတော့အလေးချိန်15ပေါင်ခွဲထက်ပိုတဲ့ drone တွေအပေါ်ကန့်သတ်ချက်တွေတက်ရောက်မှာဖြစ်ပါတယ်။တရုတ်နိုင်ငံဟာမောင်းသူမဲ့လေယာဉ်တွေတီထွင်ထုတ်လုပ်တင်ပို့ရောင်းချတဲ့ထိတ်တန့်နိုင်ငံတစ်ခုလည်းဖြစ်ပါတယ
်။တရုတ်နိုင်ငံရဲ့တမယိုးကြားနဲ့နျူကလ িয়ার ဒုံးလက်နက်တွေကိုကြီးကြပ်ရမယ့်တိုက်ဖွဲ့ရဲ့အကြီးအကဲတစ်တူကိုတရုတ်တပ်မတော်စီဥစည်းချုပ်ယာရုလဲယူထားတဲ့တရုတ်သမ္မတရှီချင်းပင်ကခံထားလိုက်ပါပြီ။တရုတ်လူမျိုးရေးတပ်မတော်နှစ်ပတ်လည်နေ့မတိုင်ခင်တည်းကမှာခုလိုခံထားခြင်းဖြစ်ပါတယ်။ရည်တပ်ဒူအူစီချုပ်ဟောင်းဖြစ်တဲ့ဝမ်ဟူဘင်ကိုတရုတ်လူမျိုးရေးတပ်မတော်ရဲ့ဒုံးလက်နက်တပ်ဖွဲ့ရဲ့အကြီးအကဲတစ်ဖြစ်နဲ့ခန့်လိုက်တယ်လို့ပဲတပ်ဖွဲ့ရဲ့နိုင်ငံရေးမှူးဖြစ်ရှူရှန်ကိုခန့်ထားလိုက်တယ်လို့တရုတ်နိုင်ငံပိုင်သတင်းဌာနကနေပြီးတော့ကြေညာသွားပါတယ်ဒါဟာတရုတ်စစ်တပ်ရဲ့ထိပ်ပိုင်းအကြီးအကဲရာထူးတွေဖြစ်ပါတယ်ဝမ်ဟာအခုရာထူးတက်မြူခင်မှာတော့တရုတ်ရည်တပ်ရဲ့ဒူအူစီချုပ်ဖြစ်တာဝန်ယူခဲ့ပူးသူဖြစ်ပါတယ်ခင်ဗျာ
တရုတ်နိုင်ငံမှာဇူလိုင်လတည်းပုတ်ကုံအမာစာညွန်နေတဲ့အတွက်တရုတ်ထုတ်ကုန်ကျဆင်းနေပြီးဒါဟာစီးပွားရေးနှိမ့်ကွေးနေတာကိုပြန်အားကောင်းလာစေဖို့ကြိုးပမ်းနေတဲ့အာဏာရကွန်မြူနစ်ပါတီအပေါ် PR တိုးလာနေကြောင်းတနင်္လာနေ့ကထုတ်ပြန်တဲ့စစ်တမ်းတစ်ခုမှာဖော်ပြထားပါတယ်။အမျိုးသားစီးရင်အေဂျင်စီရဲ့စစ်မှုလုံခြုံရေးအဖွဲ့ကထုတ်ပြန်တဲ့ဖွဲ့လိုအားအညွန်ကိမ့်မှာတရမတ်တမတ်ချက်မှာ 49.3 ရှိနေပြီးတော့ဂျွန်လရမတ် 49 မှာထက်တိုးလာပေမဲ့ဒါဟာထုတ်ကုန်စာချုပ်ချုပ်ဆိုမှုရမတ် 50 အောက်မှာရှိနေတာပါ။အမေရိကန်နဲ့ဥရောပမှာစံချိန်တင်ငွေကြေးဖောင်းပေါမှုကိုလျှော့ချနိုင်ဖို့အတိုးနှုန်းတွေမြင့်တင်လိုက်ပြီးနောက်မှာတရုတ်ပုတ်ကုံအမာတွေကကြာဆင်းသွားတာဖြစ်ပါတယ်။တရုတ်ပြည်တွင်းမှာစားသုံးသူတွေဟာအလောက်ကန်ဆုံးရှုံးမှုဖြစ်လာမှာကိုစိုးရိမ်နေကြပြီးဝယ်လိုအားတွေကြာဆင်းနေတာပါ။တရုတ်အစိုးရကချင်းငွေအပေါ်ထိန်းချုပ်မှုတင်ကြလာပြီးတဲ့နောက်အဓိကစီးပွားရေးမောင်းနှင်အားတစ်ခုဖြစ်တဲ့အင်ချမ်းမြေဈေးကွက်မှာလည်းအားနည်းလာနေတာဖြစ်ပါတယ်။အင်္ဂါနေ့မနေ့ဖက်ထိတ်တန့်ရောက်တဲ့တင်တွေကိုတော့ကိုသားညုံနဲ့ကျမအနံလောက်ပြောပြခဲ့တာပါရှင်ခုတော့တင်ဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်စကိုင်းတိုင်းဒေသကြီးမှာလက်ရှိစစ်ကောင်စီကအရသာတွေအပေါ်အပြင်းထန်ဖိနှိပ်နေတာဟာ2019ခုနှစ်ကရူဝင်ဂျာရီကိုစစ်တပ်ကလူမျိုးရုံးတပ်ဖြတ်တဲ့အဆင့်ထိရောက်တဲ့အင်အားသုံးနယ်မြေရှင်းလင်းရေးလုပ်ပုံနဲ့တပုံစံနဲ့ပဲလို့ NUG လူသားဆန္ဒဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးစတင်ချိန်လူကပြန်ဝန်ကြီးအနေနဲ့ကိုရင်ရောက်ခဲ့တဲ့အတွေ့အကြုံကိုဒေါက်တာဝင်းမြတ်အေးကမေရီလန်ပြည်နယ်မှာတနင်္ဂနွေနေ့ကပြုလုပ်တဲ့မြန်မာမိသားစုတွေနဲ့တွေ့ဆုံပွဲမှာပြောဆိုသွားတာပါ။ကိုရင်တက်ရောက်ခဲ့တဲ့မိုင်းအင်ဂျင်တွေကအပြည့်အစုံတင်ပြထားပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်ဩဂုတ်လကအာဆာရိုဟင်ဂျာလက်နက်ကိုင်အဖွဲ့ကိုနှိမ်နင်းဖို့ဆိုပြီးစစ်တပ်ကရိုဟင်ဂျာတွေကိုအပြင်းထန်စတင်ဖိနှိပ်ချိန်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကသူ့ကိုအဲ့ဒီဒေသဘက်ကိုချက်ချင်းဆင်လွတ်ခဲ့ကြောင်းလူကယ်ပြန်ဝင်ကြီးဖြစ်တာဝန်ယူခဲ့တဲ့ဒေါက်တာဝင်းမြတ်အီကပြောပါရယ်ဒါပေမဲ့လည်းအရသာဆိုးရဝင်ကြီးတအုပ်အနေနဲ့စစ်တပ်ရဲ့လုပ်ရက်တွေကိုဟန်တားခွင့်မရခဲ့တဲ့အခြေအနေကိုဒေါက်တာဝင်းမြတ်အီကအခုလိုပြောသွားပါရယ
်အဲ့ဒီမှာသူကရက်တိုင်းရဟိုင်းငါပြည့်ဆရာအဲ့ဒါနေတာပြီးတော့ဘာလို့မှအားကိုးမနေလဲဆိုတော့အနီလေးနဲ့ရဟိုင်းရဲ့ရက်တိုင်းရဟိုင်းအနီလေးနဲ့ကျွန်တော်တွားတယ်တွားပြီးအဲ့လိုရောက်တဲ့အခါဆင်းလို့ရတော့မီးရံနေကြတယ်အဲ့တနီယာဆင်းလိုက်ရင်မှဆင်းသူတို့ဂျားရောက်သွားတစ်ခါပြန်တက်ပြန်ဆင်းတဲ့အဲ့လိုမျိုး28နေ25မှာဖြစ်တယ်26မှာကျွန်တော်ထိုင်ပြဆူနေကြတယ်28မှာကျွန်တော်ရောက်သွားတာတော့တွားပြီးတော့အဲ့ရောက်သွားတဲ့အခါမှာအဲ့ဖြစ်ဖြစ်ပြီးတီးတဲ့ခါကျတော့ကျွန်တော်တွားတဲ့အခါမှာငဲတယ်ကျွန်တော်အဲ့လိုတွားပြီးဆိုရင်အဲ့ဒီဒီဒေတာတစ်ခုလုံးမှာတာဝန်ယူရတဲ့ကမင်းစရော့ဒီဖ ens เนาะဒါစဉ်းစားကြည့်ပေါ့เนาะတာဝန်ယူမင်းစရော့အင်တီးရီယာပြည်ရေးပြည်ရေးဆိုတော့ဒီဟေးပါပါတယ်အကုန်လုံးထွေထွေအုပ်ချုပ်ရတဲ့အောက်မှာရှိတော့အောက်ကစီစဉ်ဆောင်ရတဲ့တွေကတို့တွေပဲဖြစ်မင်းစရော့ဒီ border affairs ဒီနေဆက်ဒီတာဝင်ကြီးဌာနဒါရီအဓိကနောက်က immigration အဲ့တော့အရက်သားလို့ဆိုပေမဲ့ညီပြမဆောင်ရနေတဲ့ခုံလုံးကစစ်တပ်ကဒီလိုပြောစစ်တပ်ရဲ့အမိန့်နဲ့ဒါရီအမိန့်နဲ့လုပ်နေတဲ့လူတွေဖြစ်နေတော့ဒါရီရဲ့ဒီနေရာကိုဘက်ကသွားလို့မရပါဘူးဒီနေရာကိုဘက်သွားရင်အန္တရာယ်ရှိတယ်လုံးဝတောင်းမနိုင်ဘူးမသွားရပါဘူးမသွားရပါဘူးပဲဒါရီမသွားရပါဘူးဆိုတာချုပ်ပေါက်လို့ရအဲ့တော့အမတ်တော်ဆက်ကြည့်ရတယ်ဥပဒေတိုင်းလို့စီကံလိုက်တာပြောရဲစကားကိုနားထောင်ရမယ်
ဒါပြင်အခုစကိုင်းတိုင်းဒေသကြီးကိုစစ်တပ်ကအညှိုးအတင်းနဲ့ချေမှုန်းနေတဲ့ပြင်းထန်လာတဲ့စစ်စင်ရေးဟာတိမ့်နေချီတဲ့ရိုဟင်ဂျာတွေကိုသူတို့ရဲ့နေရပ်ရင်းကနေအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်စစ်တပ်ကအတင်းကျပ်မောင်းထုတ်ခဲ့တဲ့ပုံစံအတိုင်းပဲလို့ဒေါက်တာဝင်းညံကြီးကဆိုပါတယ်
အာဆာလို့ဆိုရဆိုအာဆာဘုံမှာအကုန်လုံးပုံချလိုက်ပြီးတော့အဲ့ရည်ဒီစင်စင်မှာအကုန်လုံးက display display ဖြစ်ပြီးထွန်းထွန်းပြောတာခုနသိန်း၈သိန်းဖြစ်သွားတယ်ဆိုတော့အဲ့လိုညီနဲ့ display ဖြစ်သွားတယ်ညာတဲ့နေရာတွေကိုမီးရှို့ပစ်လိုက်တယ်ဒီနေရာတွေကိုရှင်းလင်းလိုက်တယ် clearance operation ဆိုနာမည်တပ်လိုက်ဆိုတော့အဲ့ဒီအဖြစ်အပျက်တွေကအခုစကိုင်းတွင်းမှာဖြစ်တဲ့အဖြစ်အပျက်တွေအများကြီးပါအများမကြီးဒီလူများအောင်လုပ်ခဲ့ဂျွာသားတွေကို PDF လို့ဆွဆွဲတယ် PDF ကိုထောက်ပံ့တဲ့လူလို့ဆွဆွဲတယ်ကိုပါလေအာဆာလို့ဆွဆွဲတယ်အာဆာတော့ပတ်တယ်လို့ဆွဆွဲတယ်ဒါကြောင့်မလို့တိုက်ခိုက်နေအာညာစတဲ့ဖြစ်ဒီလိုမျိုးတွေဖြစ်ပြီးတော့အချင်းချင်းမှာပဲပူပေါင်းကြပြီးတော့ဒီတကက်တော်နိုင်ရင်တပါးတွေလွမြောက်ကြောင်လွမြောက်ကြောင်ရှာဖွေနေကြတဲ့ဒီလူတွေကိုရန်သူတွေအကုန်ဖြစ်သွားတယ်နောက်ဆုံးကျတော့အခုတော့လော်လော့စတေတော့ဘာဖြစ်ပုံလဲဆိုပြည်သူအလုံးကရန်သူဖြစ်သွားကြတယ်စစ်တပ်ရဲ့ရန်သူတွေလို့သူကသဘောထားတယ
်ဒါဆိုရင်မြန်မာစစ်တပ်ကရိုဟင်ဂျာတွေပေါ်လူမျိုးတုံးတက်ဖြတ်မှုကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေမှာအဲ့ဒီအချိန်ကဒေါက်ဆန်းစုကြည်ဦးဆောင်တဲ့အရက်သားဆိုးရမှလည်းတာဝန်ရှိနေတယ်ဆိုတော့ရိုဟင်ဂျာတွေရဲ့အမြင်တွေနဲ့ပတ်သက်လို့ဒေါက်တာဝင်းမြတ်အေးရဲ့တုံ့ပြန်ချက်ကို VOA ကမေးမြန်းရမှာ
။ဟောအဲ့မှာဖြစ်ခဲ့တဲ့ဖြစ်ပျက်ကအဲ့မှာပြန်ကြည့်နိုင်ရင်ကျွန်တော်တို့အရက်သားအဆိုးရလို့ဆိုပေမဲ့အထောက်ရှိဖွဲ့စည်းပုံအရအဲ့တော့အဲ့ဒီဖြစ်ပွားခဲ့တဲ့အခင်းဖြစ်ပွားခဲ့တဲ့ဒီခြေနေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မှာပေါ့နော်ရခိုင်ပြည်နယ်မှာကတကယ်တက်ရောက်ခဲ့တာကတော့ဒီ Ministry of Defense ပေါ့နော်ကာဝေးဝန်ကြီးဌာနတော့ပြည်ထောင်ဝန်ကြီးဌာနနေဆက်ရေးဝန်ကြီးဌာနနောက်တစ်ခုကတော့ဒီမှာစစ်တပ်ကအမှုဝန်ထမ်းတွေပဲအများဆုံးပါဝင်တဲ့ဒီလူမှုကြီးကြပ်ရေးပေါ့နော် Immigration ဝန်ကြီးဌာနဒါတွေကနေပြီးတော့အဲ့ဒီမှာဟိုတကယ်ဆောင်ရွက်ခဲ့တာဖြစ်တယ်နောက်ပြီးတော့အဓိကကတော့ဒီမှာလှုပ်ရှားတာကတော့မြေပြင်မှာကတော့ပြည်ထောင်ဝန်ကြီးဌာနမှာရှိရဲ့ဒီအထွေထွေဥက္ကဋ္ဌဌာနကသူတွေဖြစ်တယ်။ဒါဒီအကုန်လုံးကအများစုကစစ်တပ်ထွက်တွေဖြစ်တယ်။ဖြစ်တဲ့ခါကျတော့ဓာတ်ရိုက်တော့ဒီစစ်တပ်ရဲ့ညွန်ကြားချက်တွေနဲ့အဲ့ဒီမှာလုံခြုံရေးကိုဆောင်ရွက်ရတဲ့ဒီတာဝန်ရှိတဲ့သူတွေကဓာတ်ရိုက်ကိုဆောင်ရွက်ခဲ့တာဖြစ်တယ်ပေါ့နော
်။ဒါ့အပြင်ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေမျိုးမှာစစ်တပ်ကိုလုတ်ပိုင်ခွင့်အပြည့်အဝပေးထားတဲ့2008ဖွဲ့စည်းပုံခြေခံဥပဒေကြောင့်အရက်သားဆိုးရဘက်ကရိုဟင်ဂျာတွေအတွက်တရားမျှတမှုရအောင်မလုပ်နိုင်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့လည်းဒေါက်တာဝင်းမြတ်ကြီးကအရှင်းပြသွားပါတယ်။ Maryland ပြည်နယ်မှာပြုလုပ်တဲ့ NUG လူသားစာနာဝင်ကြီးဒေါက်တာဝင်းမြတ်အေးနဲ့မြန်မာမိသားစုတွေတွေ့ဆုံပွဲကိုလူပေါင်း100နီးပါးတက်ရောက်ခဲ့ပါတယ်ရှင်။
မအင်ဂျင်နိုင်တင်ပြခဲ့တာပါရှင်ခုတော့ထိုင်းဖက်ကသတင်းဆက်ရအောင်ပါထိုင်းနိုင်ငံမှာအကြောင်းအမျိုးကြောင့်တရားမဝင်ဖြစ်နေတဲ့ရွှေပြောင်းအလုပ်သမားတွေနဲ့ပတ်သက်ပြီးအထောက်အထားလက်မှတ်လုပ်ပေးဖို့အတွက်ဇူလိုင်30ရက်နေ့နောက်ဆုံးထားပြီးနာမည်စင်းတင်ဖို့ထိုင်းပြည်ထရေးဌာနကဇူလိုင်လ14ရက်နေ့ကအတည်ပြုထုတ်ပြန်ခဲ့တာပါအဲ့ဒီနောက်သမတ်ရက်နောက်ဆုံးဖြစ်တဲ့ဇူလိုင်30ရက်ထိစင်းတင်တဲ့သူတွေလည်းရှိသလိုစင်းမတင်နိုင်တဲ့မြန်မာတွေလည်းအများအပြားရှိနေပါတယ်မအေးမှာသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံမှာအကြောင်းအမျိုးမျိုးကြောင့်တရားမဝင်ဖြစ်နေတဲ့ရွှေပြောင်းလုံသမားတွေနဲ့ပတ်သက်လို့အထောက်အထားလက်မှတ်လုပ်ပေးဖို့အတွက်ဇူလိုင်လ31ရက်နေ့နောက်ဆုံးထားပြီးနာမည်စရင်းတင်ဖို့ထိုင်းပြည်ရဲ့ဌာနကကြေညာထားတဲ့နောက်ဆုံးရရောက်တဲ့အထိစရင်းမတင်သွင်းနိုင်သူတွေနေဆက်မှာအများအပြားရှိနေကြောင်းမြန်မာပြည်သားများရဲ့ပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျော်ကအခုလိုပြောပါတယ
်။ဘာအထောက်အထားမှမလုပ်ဘူး။လောလောဆယ်ဒေသဆိုင်ရာရဲတွေကြည့်ရလူကြီးတွေကိုဒီလိုပဲပေးပြီးနေမယ်ဆိုတော့ဒီလိုနားလည်မှုကြီးလေးတွေနဲ့ပဲဆက်နေမယ်ဆိုတော့အုပ်စုကတခုဒုတိယအုပ်စုကတော့အလုံးရှင်ငားရမ်းတာခက်ခဲတဲ့အုပ်စုအလုံးရှင်ငားရမ်းစိတ်လည်းကြီးလာအဲ့ဒီခါမှာအလုံးရှင်ငားရမ်းစိတ်မတတ်နိုင်ကြတဲ့သူတွေမပေးတင်ကြတဲ့သူတွေကလည်းဒီပိုင်းကိုကတ်တဲ့လို့ကိုကျုံ့ဆုပ်ကြတယ်နံပါတ်3အုပ်စုကတော့အလုံးရှင်လည်းရလာပြီနာလို့ရလာပြီပေါ့လေစဉ်းစားရမယ်အဲ့မှာတရားဝင်ကုမ္ပဏီတွေရောအွန်လိုင်းအသုံးပြုတဲ့ပွဲစားအမျိုးမျိုးကရောဆယ်ရန်စတိမွေနဲ့2000ဘတ်ဖြစ်စီ3000ဘတ်ဖြစ်စီကောက်ခံကြတာဖြစ်တဲ့တွေ့တောက်ခံကြတာဖြစ်တဲ့တွေ့တော့မဆိုကုန်ကြသေးအဆင်မပြေကြအောင်နံပါတ်၄အုပ်စုကတော့မိမိတို့ဟာရွှေပြောင်းလူသားဖြစ်ခံယူလိုက်မယ်ဆိုရင်ရွှေပြောင်းလူသားပေါ်စီနဲ့မိမိတို့ညော်လေးချက်အိမ်ပဲဖြစ်တဲ့တတိယနိုင်ငံ သွားရေးဆိုတဲ့ refugee policy နဲ့ဒီပန်းရောက်ကတော့ကိုစော့ဆုပ်ကြတဲ့အုပ်စုအဲ့ဒီအစု၄ခုအခက်ခဲရှိနေတဲ့အကျက်တဲရှိနေတဲ့အုပ်စု၄ခုရှိပါတယ
်ထိုင်းနိုင်ငံအတွင်းမြန်မာပါဝင်နိုင်ငံသားသားအလုပ်သမားတွေကဖေဖော်ဝါရီလအထိတရားဝင်အလုပ်သမား2တန်း5တန်းကျော်ရှိရာကနေဂျွန်လကုန်စည်ရင်ချုပ်ကြည့်ရမှာတော့တတန်းတိုးထားသူတတန်း6သိန်းကျော်သာကျန်တော့တာကြောင့်တတန်းမတိုးဘဲတရားမဝင်နေထိုင်နေသူတွေတိတ်နေချီရှိနေတယ်ဆိုပြီးထိုင်းအစိုးရကခန့်မှန်းထားပါတယ်။ဒါကြောင့်ဇူလိုင်လလယ်ကစပြီးနှစ်ပတ်ကြာတဲ့အထိတရားမဝင်နေထိုင်နေသူတွေကိုစည်ရင်သွင်းဖို့နှိုးဆော်ထားတာဖြစ်တယ်လို့လည်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကရွှေပြောင်းလူသမားရေးရာတာဝန်ခံဦးမင်းဦးကလည်းအခုလိုပြောပါတယ်။
ကျောင်းလာမှာဒါသူတို့စီးရင်နောက်ဆုံးရတဲ့အချိန်မှာအာအလုံးပေါင်းတိတိကျကျကိုလန်းကျော်ဆိုနှစ်တန်းနီးပါးရှိတယ်ပေါ့နှစ်တန်းနီးပါးရှိတဲ့အဲမှာပထမတော့နှစ်တန်းကျော်ရှိတဲ့ဟာကြတော့ကြောက်သွားတဲ့ဟာဘယ်နည်းရှိလဲဆိုသူတို့ခံမှန်းတာပြောမယ်ဆိုလို့ရှိရင်ဒီ5သိန်းနဲ့5သိန်းကြာကြောက်သွားတာလေစီးရင်မှာကြောက်သွားဥပမာ MOU ဒီမှာဟိုတစ်ခါကြောက်သွားတဲ့ဟာဒီကမ်းမှာလောက်ထားပြီးသားလူတွေကတန်းတန်းကြီးဒီတော့လာအဲ့ဒီကနေကြောက်သွားတဲ့ဟာပေါ့လေအဲ့တော့ကျွန်တော်ဇူလိုင်မှာ update လုပ်တဲ့အခါမှာတော့ကျွန်တော်တို့တိတိကျကျ9000ကျော်ပဲရှိရှိကြောင်းလို့ဒီမှာတရုံရှိကြောင်းလို့ဒီမှာအလုံးဦးရရလေ
အခုဆိုရင်မြန်မာနိုင်ငံမှာနိုင်ငံရေးစီရေးပဋိပက္ခတွေဖြစ်ပွားပြီးတဲ့နောက်ထိုင်းနိုင်ငံအတွင်းတရားမဝင်နေထိုင်နေတဲ့မြန်မာရွှေပြောင်းလို့ဒီမှာ4တန်းလောက်ထိတိုးလာတယ်လို့လည်းအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကခန့်မှန်းထားကြတယ်လို့လည်းဦးမင်းဦးကပြောပါတယ်
ဒီဟာဝင်တော့တရားမဝင်တော့ဆိုလို့ရှိရင်တော့ကျွန်တော်တို့ဒါခံမှန်းတာမှာ၄ဆန်းကျော်ရှိနေလို့ကျွန်တော်ခံမှန်းနေတယ
်။ထိုင်းဆိုရကတော့ဇူလိုင်လလယ်ကနေစပြီးနှစ်ပတ်အတွင်းအလုပ်လုပ်ဖို့အတွက်စည်ရင်တင်သွင်းခွင့်ရှိသူတွေကိုပြောကြရမှာတရားမဝင်နေထိုင်နေသူတွေတထေးလွှဲပြောင်းစာရွက်စာတမ်းသက်တမ်းလွန်သွားသူတွေဗီဇာရက်ကျော်နေထိုင်နေသူတွေအလုပ်လုပ်ခွင့်ဝတ်ပါမင်းနဲ့ဗီဇာသက်တမ်းတိုးဖို့မမီလိုက်သူတွေဇူလိုင်လ5ရက်နေ့မတိုင်မီတရားမဝင်ဖြစ်သွားသူတွေအားလုံးပါဝင်တယ်လို့လည်းကြေညာထားပါတယ်ရှင်
။မိုက်အေးမှာပါရှင်။အခုတော့နိုင်ငံတကာသတင်းဆောင်မတွေပဲဆက်ရအောင်ပါ။အမေရိကန်အစိုးရကစီစဉ်တဲ့ရေလိလို့ခေါ်တဲ့အာဖရိကလူငယ်ကောင်းဆောင်များအစီအစဉ်တစ်စိတ်တစ်ပိုင်းရက်တရက်အဖြစ်နဲ့အာဖရိကတိုက်ဆဟာရာလွင့်မြင်တောင်ပိုင်းဒေသနိုင်ငံ16နိုင်ငံကလူငယ်ကောင်းဆောင်23ယောက်ဟာမေရီလန်းပြည်နယ်မှာရှိတဲ့လေယာမြေတစ်ခုကိုတွားရောက်ခဲ့ကြပါတယ်။ VOA သတင်းထောက်လီယိုနေဂဟီမာကအဲ့ဒီအာဖရိကလူငယ်တွေနဲ့တွေ့ဆုံမေးမြန်းသတင်းပေးဖို့ထားတာကိုကိုရနိုင်ပြောပြထားပါတယ်
။ John Bachman, Mania Kaiser, Pinedy, Siberia Chan ဟာ area အခြေ9 hectare ကျော်ရှိပါတယ်။သူရဲ့ Siberia Chan မှာအာဖရိကနဲ့ Caribbean ဒေသကသီးနှံတွေကိုစိုက်ပျိုးပြီးတော့ဒုက္ခသည်တွေနဲ့ရွှေပြောင်းအခြေချနေထိုင်သူတွေလိုမျိုးအခုကြီးလိုနေတဲ့သူတွေကိုကူညီပေးနေပြီးတော့အခုလည်းအာဖရိကကလူငယ်ခေါင်းဆောင်တွေနဲ့ဒီမှာတွေ့ဆုံခဲ့ပါတယ်။အာဖရိကကလူငယ်ခေါင်းဆောင်တွေဟာလူမှုတရားမျှတမှုအတွက်68နှစ်ကြာတိုက်ပွဲဝင်ခဲ့တဲ့တောင်အာဖရိကသမ္မတဟောင်းနယ်ဆန်မန်ဒဲလာကိုဂုဏ်ပြုတဲ့အနေနဲ့ဒီစိုက်ပျိုးရေးချန်မှာ68မိနစ်ကြာစိုက်ပျိုးရေးလုပ်ငန်းတွေကိုကူညီလှုပ်ဆောင်ခဲ့ကြပါတယ်။တောင်အာဖရိကနိုင်ငံပရီတိုရီယာတက္ကသိုလ်ကကတိကလာရက်တိုဆွန်နိုကတော့သူ့အနေနဲ့တောင်အာဖရိကမှာအဲရလုပ်ငန်းတွေနဲ့ထိတွေ့မှုမရှိပေမဲ့အခုလိုစိုက်ပျိုးရေးမှာကိုယ်တိုင်လုပ်ဖို့အတွေ့အကြုံရဖို့ကသူ့အတွက်အရေးကြီးတယ်လို့ပြောပါတယ်
။ The highlight of it was just not working on the farm and knowing that you're giving back.
ဒီမှာစိတ်ဝင်စားစရာအကောင်းဆုံးအချက်ကတော့စိုက်ပျိုးရေးချမ်းမှာလာလို့တာ။အာဖရိကကသီးနှံတွေကိုအထူးရည်ရွယ်ချက်ရှိရှိနဲ့စိုက်တဲ့ချမ်းမှာလာလို့တယ်ဆိုတာသိလိုက်ရတာလည်းမဟုတ်ဘဲနဲ့။ဒီအာဖရိကကအမေရိကန်ရဲ့လေယာစိုက်ပျိုးရေးလုပ်ငန်းကိုဘယ်လိုမျိုးအမှန်တကယ်ကဲတင်ထိမ့်သိမ်းနေလဲဆိုတာပါ။ဒါကြောင့်လေယာစိုက်ပျိုးရေးကဏ္ဍလိုမျိုးမတူညီတဲ့ကဏ္ဍတွေမှာကျမတို့ရဲ့အာဖရိကသမိုင်းကြောင်းကိုပို့ပြီးတော့လေးလာဖို့ကျမကိုတွန်းအားပေးစေပါတယ
်။သူတို့ရရှိတဲ့အတွေ့အကြုံနဲ့ဗဟုသုတတွေကိုသူတို့ရဲ့လူမှုအတိုင်းဝိုင်းဖွံ့ဖြိုးတိုးတက်ရေးအတွက်ပြန်ပြီးတော့အသုံးပြုသွားမယ်လို့ဇမ်ဘီယာနိုင်ငံကအိုက်ဇက်ပွန်ဘိုလိုခါကလည်းပြောပါတယ်။
So this is special. It was not just about a farming activity.
ဒါကတကယ်ထူးခြားပါတယ်။စိုက်ပျိုးရေးလုပ်တာတသက်မဟုတ်ပဲလေယာစိုက်ပျိုးရေးစနစ်ကဈေးကွက်ကိုဘယ်လိုတင်ပို့တယ်ဒီမှာလုပ်နေတာကိုဘယ်လိုတန်ဖိုးတွေထည့်သွင်းတယ်ဆိုတာတွေကိုလေ့လာခွင့်ရလို့ဒါကတကယ်ကောင်းပြီးထူးခြားပါတယ်။ကျွန်တော်အနေနဲ့အာဖရိကတိုင်းမှာတကယ်ကိုအကျိုးရှိစေမယ့်အရာတွေကိုလှုပ်သွားဖို့မျှော်လင့်ထားပါတယ
်။ Liberia နိုင်ငံက Janice Love တို့လိုမျိုးတချို့တွေကတော့အဲ့ဒီမှာသူတို့နိုင်ငံကသူတို့ရဲ့ရိုးရာအစားအစာတွေကိုချက်ပြုတ်ပြီးတော့သူတို့ရဲ့ရိုးရာရင်ကျင်းမှုအစားအစာတွေကိုလည်းပြသခဲ့ကြပါတယ်
where people are making all kinds of different food. We have Senegalese jollof, we have pepper soup.
လူတွေကမတူတဲ့အစားအသောက်မျိုးစုံကိုချက်နေကြပါတယ်။ကျမတို့က Senegal jollof ဆိုတဲ့ဟင်းတစ်မျိုးရယ်၊မရုပ်ပွဟင်းရယ်ပြီးတော့အကင်းနဲ့တခြားဟင်းတွေလည်းပါတယ်လို့တခြားအာဖရိကတငယ်ချင်းတွေစီကတင်ထားတဲ့ဟင်းတွေလည်းရှိပါတယ်။နောက်ပြီးတော့ Pep လို့ခေါ်တဲ့အာဖရိကစံမျိုးတစ်မျိုးလည်းပါပြီးကျမလိုက်ဘေးရီးယားကိုရောက်တဲ့အခါမှာဒါကိုစမ်းလို့ကြည့်သွားမှာပ
ါ။ပမ္ပလိုဂါကတော့ဒီအတွေ့အကြုံတွေကသူ့ကိုလူပုဂ္ဂိုလ်တဦးချင်းစီအနေနဲ့ရောလုပ်ငန်းခွင်ပိုင်းမှာပါအများကြီးအပြောင်းလဲတွေဖြစ်စေခဲ့တယ်လို့ပြောပါတယ်
။ This is just the beginning because there is just so much that I've learned. Actually, I don't think I can go through this.
ဒါကအစပဲဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်ဒီမှာအများကြီးလေ့လာနိုင်ခဲ့ပါတယ်။တကယ်တော့ကျွန်တော်အနေနဲ့ဒီအစီအစဉ်ကိုလုပ်နိုင်မယ်လို့မထင်ခဲ့ပါဘူး။ဒါပေမဲ့ဒီမှာအလွန်ကိုထူးခြားထက်မြက်တဲ့လူတွေနဲ့ထိတွေ့ဆက်ဆံခွင့်ရတဲ့အတွက်ကျွန်တော်လုပ်နေတဲ့ project တွေဘဝအပေါ်ချင်းကပ်ပုံတွေကိုယ့်ရဲ့ပုဂ္ဂလိကဘဝနဲ့လုပ်ငန်းခွင့်အပေါ်ချင်းကပ်ပုံတွေအားလုံးပြောင်းလဲသွားလိမ့်မယ်လို့ထင်ပါတယ်။
အာဖရိကလူငယ်ခေါင်းဆောင်တွေဟာဒီခီးစဉ်ကနေပြီးတော့မမေ့နိုင်တဲ့အမတ်တရားတွေတယောက်နဲ့တယောက်ပို့ပြီးတော့ခင်မင်းရင်းနှီးမှုတွေနဲ့မိတ်ဆွေအပေါင်းအသင်းတွေလည်းအများကြီးရခဲ့တယ်လို့ပြောပါရယ်ခင်ဗျာ
။ကိုရနိုင်ပါရှင်ဒေါက်တာရှင်များရှင်ပုံမှန်ဆိုရင်သိပ်ပူလေးပူထားမရှိတဲ့ရေမြနိုင်ငံမြို့တော်ဆန္နာမှာမိုးရွာသည့်အတွင်မိုးခေါင်ပြီးတော့အပူချိန်ပြင်းထန်နေတာကြောင့်လေအေးပေးစစ်သွင်းတဲ့ပန်ကားတွေမှာပဲရေခဲထွက်ကုန်တွေလည်းရောင်းအားကောင်းနေပါတယ်။ Rider Sitting ဆောင်းပါးကိုအခြေခံပြီးတော့မအီတန်စင်တင်ပြထားပါတယ်။
ရေမြန်နိုင်ငံဆာနာမြို့မှာစံချိန်တင်အပူချိန်ပြင်းထန်တဲ့နေရက်တွေများလာနေအများလေအေးပေးစက်နဲ့ရေခဲဝယ်လိုအားလေမကြုံဘူးလောက်အောင်များလာတာကိုတွေ့ရပါတယ်။ပုံမှန်ဆိုရင်ဒီလောက်ပူလေးမရှိတဲ့ဆာနာမြို့တော်မှာဒေသခံတွေကရေခဲအဝယ်များလာတာကိုတွေ့ရတဲ့အကြောင်းရေခဲစေယုံပိုင်ရှင်ကပြောပါတယ
်။
ပူချိန်ပြင်းလာတာကြောင့်ရေခဲတုံးတွေနဲ့တခြားရေခဲထွက်ကုန်တွေဒီနှစ်ဝယ်လိုအားများလာတာသတိထားမိပါတယ်။တောက်ရေတန်တုံးရေခဲမုံစတဲ့ရေခဲထွက်ကုန်တွေအားလုံးဝယ်လိုအားများလာတာပါ။အ
ိရှိ။အော်အိစကရီးမ်အော်အိရှိ။ဘာစဘ زيادة درجة الحرارة
။ပြည်နယ်ရေမြင့်ပြင်အထက်ပေ9200ကျော်မှာမြင့်တဲ့နေရာမှာတရှိနေရာဖြစ်တာကြောင့်ဒီနှစ်ပတ်လုံးအတော်အသင့်အေးတဲ့နေရာဖြစ်ပေမဲ့လေဒီနှစ်မှာတော့အရန်ပူနေတာဖြစ်ပါတယ်။
السنه هذه حر كثير حر ملموس يعني من قبل كثير
ဒီနေ့အပူချိန်ကအရန်ပြင်းလို့ပါတယ်အိမ်ထဲမှာနေအောင်အရန်ပူတာကိုခံစားနေရတာပါကျွန်တော်တို့ဒီနေ့ပန်ကာနဲ့လေးပေးဆက်တွေတက်ထားရပါတယ
်ပတိပခအုံးရင်စွန်ခွာရွှေပြောင်းရမှုစတဲ့ခက်ခဲတွေနဲ့ကြုံနေရတဲ့ရေမြနိုင်ငံမှာပြည်သူအများစုကစောင့်ဝင်နေရင်ကြက်တဲနေတဲ့အချိန်မှာပဲအပူလိုင်းတံကိုလည်းဆက်ပြီးတော့ခံစားနေရတာဖြစ်ပါတယ်အရန်ပူပြင်းသွင်းတဲ့အတွက်မတက်တာတဲ့အဆုံးရေမြနိုင်ငံသားတွေကသူတို့ရဲ့အိမ်တွေမှာပန်ကာတွေနဲ့လေအေးပိစက်တွေဝယ်ပြီးတော့တက်နေရပါလေ
။မကုစတိုကာဖီယုံလေးဖီဇာနာဘီယအဆန်အစ်စတရီမ်ကေဖီနာရီဇနာ
။လာကင်ဆာနာမျိုးတော်မှာလေအေးပိစက်ဝယ်ရမယ်လို့ဘယ်တုန်းကမှထင်မထားခဲ့ဘူး။ဒါပေမဲ့ဆာနာမှာကျွန်တော်တို့မကြုံဘူးတဲ့အပူချိန်ပြင်းထန်တာကိုကြုံရပြီးရာသီဥတုပြောင်းလဲတာကိုကြုံရတာနေသားမကျဖြစ်နေပါလေ။ဒါကြောင့်ကျွန်တော်တွေမကမျိုးကန်တွေတော်တော်များများပြင်းထန်တဲ့အပူချိန်ကိုခံနိုင်ဖို့ပန်ကာတွေလေအေးပိတ်ဆက်တွေဝယ်နေကြပါတယ
်။ كلها من اجل مواجهه الارتفاع الشديد في حراره الجو الفتره هذه
။ပုံမှန်ဆိုရင် July နဲ့ August လတွေမှာနိုင်ငံတဝန်းမိုးရွာတဲ့မိုးရွာတွေဖြစ်ပေမဲ့လေဒီနှစ်မှာတော့မိုးလည်းမရွာပဲနဲ့အရန်ပူနေပါလေ။နေ့စဉ်ဒီလိုချိန်လောက်ဆိုရင်အပူချိန်က15 degree centigrade ကနေ 25 degree centigrade ကြားရှိပေမဲ့လေဒီနှစ်မှာတော့အပူလိုင်းဖြစ်တာတွေကြုံရပါတယ်။အပူချိန်ကအခုဆိုရင် 33 degree centigrade လောက်ထိရှိနေတာဖြစ်ပါလိမ့်ရှင်
။မအီတန်စင်တင်ပြတော်ရပါရှင်။ဒေါက်တာရှင်များရှင်။ VOA ကနေအခုလိုထုတ်လင်းပေးနေတဲ့အစီအစဉ်တွေနဲ့အတူကျန်းမာရေးသိပ္ပံနဲ့နေပညာအမျိုးသမီးဥဒုရာသီနဲ့အနာဂတ်စတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာဆောင်းပါးတွေနဲ့အတူ VOA ဖြစ် VOA ရဲ့ internet ဆာမျက်နှာနဲ့ burmese.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။မကြာခင်ထုတ်လွှင့်သွားမယ့်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်သွားဖို့ရှိပါတယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ကလုတ်တချက်နှစ်ယုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချိန်ပင်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
။မင်္ဂလာမနက်ခင်းပါတော်တာရှင်များရှင်။ အခုသောတာရှင်တွေနားဆင်နေရတာကတော့ VOA America အသံဖြစ်ပါတယ်။အင်္ဂါနေ့မနေ့ပိုင်းအစီအစဉ်တွေကို line to meter 24 25 40 50နဲ့ VOA ရဲ့ Facebook စာမျက်နှာကနေပါတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားမှာပါ။အရင်ဆုံးသတင်းထောက်မဆုနဲ့စာကြားရအောင်ပါ။ပဟိုပန်ကနေ1000ကျပ်တန်ငွေဆက်ကူတိထုပ်ဖို့ကြေညာလိုက်တဲ့အတွက်အစကတည်းကမခိုင်ခန့်တဲ့ပြည်ရင်းကြံငွေတန်ဖိုးတိတိတသာကြာဆင်းသွားပါတယ်စစ်ကောင်စီကတော့ငွေကြေးဖောင်းပွားတာမျိုးမဖြစ်နိုင်ဘူးလို့အာမခံထားပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းထောက်မဆုကတော့ကိုသားညုံဦးတင်ပြထားပါတယ်
ဒီရဲ့မာရဝုဇ္ဇဗုဒ္ဓယူဘွားတော်မြတ်ကြီးတိဆောက်ပြီးစီမှုထိမ့်မှတ်နဲ့စင်မြူယေတနာရထနနကတနှစ်မြောက်မွေးနေ့ထိမ့်မှတ်ဆိုပြီးတော့မြန်မာနိုင်ငံဘူဘန်ကနေပြီးတော့2000ကျပ်တန်ငွေဆက်ကူအမျိုးအစားအသစ်ကိုဒီလာမယ့်ဇူလိုင်လ31ရက်နေ့မှာထုတ်ဝေမယ်ဆိုပြီးတော့ကြေညာထားပါတယ်ဒီငွေဆက်ကူအသစ်ကိုတော့အရေးအတွက်အကန့်အသတ်နဲ့ထုတ်ဝေမှာဖြစ်ပြီးတော့လောလောဆယ်နေပြီးတော့ရန်ကုန်နဲ့မန္တလေးမှာရှိတဲ့ဘူဘန်ကွေးတွေမှာဟောင်းနှံငွေဆက်ကူတွေနဲ့တံမိုးတူလဲလှယ်ပြီးမှဖြစ်တယ်ဆိုပြီးတော့ထုတ်ပြန်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစီးပွားရေးအကျပ်တဲလေးရင်ဆိုင်နေရပြီးတော့အခုလိုမျိုးငွေဆက်ကူတက်ထုတ်ဝေလိုက်လို့စက်ငွေတန်ဖိုးကျဆင်းပြီးတော့ငွေကြေးဖုံးပွားနှုန်းတွေအဆမတန်တက်လာနိုင်တယ်ဆိုပြီးတော့လေးလာသူချို့ကခံမှန်းနေပါတယ်ဈေးကွက်ထဲမှာတော့ငွေဆက်ကူတက်ထုတ်ဝေမယ်ဆိုတဲ့နောက်နေမှာပဲမြန်မာစက်ငွေတန်ဖိုးကျဆင်းလာပြီးတော့နိုင်ငံခြားငွေကြေးလဲလှယ်တဲ့ကောင်တာတချို့ပိတ်လိုက်ရတာရှိပါတယ်စင်ကာပူဒေါ်လာဈေးကလည်းတခြားနိုင်ငံခြားငွေကြေးတွေနဲ့အတူမြန်မာစက်ငွေနဲ့လဲလှယ်တဲ့နေရာမှာဈေးတက်လာပါတယ်စင်ကာပူဒေါ်လာကိုကျပ်2000ဝန်းကျင်ရှိလာတာနေပြီးတော့ပြင်ပပေါက်ဈေး2400ကျပ်ထိရှိလာတာမို့လို့စင်ကာပူကနေပြီးတော့အဓိကတင်သွင်းတဲ့73စီတွေမြန်မာနိုင်ငံအတွင်းဈေးနှုန်းအပြောင်းအလဲတွေဖြစ်နေတယ်လို့73စီလုပ်ငန်းရှင်တူကပြောပါတယ်။တက်ကြ
တော့ဟိုဟာမနက်ကကျွန်တော်တို့ဈေးသိပ်သွားတော့ကျွန်တော်တို့ဒီဟိုဟာအတက်ကြီးနဲ့ပြန်သွားတာပေါ့နော်။ပါပါပေါ့မနက်ပြန်တော့ဟိုဒီကနေ့တော့ဟိုကပါပါတစ်ခုတော့ရှိရပါတော့။စီလူကြီးပေါ့ဒီဒေါ်လာကြီးနဲ့နေကြီးစိတ်ပြီးဆိုတာနဲ့မတော်တက်လို့ရတယ်ပေါ့အဓိကပေါ့
။ဘိုးပိုင်းရဲ့2000ကျပ်တန်ထုတ်မယ်ဆိုတာကြီးညာပြီးရပိုင်းအတွင်းမှာပဲ73စီဈေးကွက်အခြေအနေကိုပြောပြသွားတာပါ။ပြည်တွင်းမှာ73စီနဲ့အတူပဲစားတောက်ကုန်ဈေးတချို့လည်းတက်လာပါတယ်။ဆန်စား3စီနဲ့နေဆက်ကနေပြီးတော့တင်သွင်းတဲ့စီးဝါးတွေစားတောက်ကုန်တွေဈေးတက်နေတယ်လို့ရန်ကုန်ဒေသခံတချို့ကပြောပါတယ်။မြန်မာကျပ်ငွေတန်ဖိုးကျဆင်းနေပြီးတော့နိုင်ငံခြားငွေကြေးလဲလှယ်နှုန်းနဲ့73စီဈေးတွေမတိမငြိမ်ဖြစ်နေတဲ့ချိန်မှာတချို့လုပ်ငန်းတွေကတော့အယောင်ပိတ်ထားလိုက်ကြပါတယ်။မန္တလေးမြို့မှာရွှေစံကြီးတချို့ရွှေရောင်းပိတ်ထားပြီးတော့ကားစီးတွေလည်းတိတိတသာအဆမတန်တက်နေတယ်လို့မန္တလေးမြို့ခံစီးပွားရေးလုပ်ငန်းရှင်တူကပြောပါတယ်။အဲ
မန္တလေးမှာရွှေစံတွေအခုအဲပိတ်ထားကြတယ်။သူတို့ပြန်ရောင်းတဲ့ဟာကိုပဲလက်ခံပြီးသူတို့ရောင်းတာတွေအခုပိတ်ထားရတယ်ရှိတယ်ရွှေစံကြီးတွေပေါ့နော်။ကားကြီးတွေကတော့ရေဆက်ဆက်ကိုထိုးတက်သွားတယ်ထိုးတက်သွားတော့ကားပွဲသားလောကတော်များများမှာရှိတဲ့ကားကင်ဟဲ့ကားတွေအကုန်ကိုကုန်အောင်ရောင်းရတယ်ပြီးတော့ကားပွဲသားတော်များများရတယ်ဈေးတွေမတန်တဆတွေရောင်းတယ်ဈေးတွေပေါက်ဈေးတွေကိုဆွဲတင်ရောင်းတယ်ဒါပေမဲ့အဲ့ဒါလေးဝယ်ကြတယ်သူတွေကကြောက်လန့်ပြီးတော့ဝယ်ကြတော့အဲ့မဖြစ်တင်တာလေဒီဈေးတွေကိုထိုးတက်သွားကြတယ်ကားကြီးကတော်တော်ကြီးကိုမပေါက်တဲ့ဈေးတွေနဲ့ရောင်းနေတော့အဲ့ဥစ္စာနဲ့ရင်းပြီးလှုပ်ဖို့ကြတော့အဆင်မပြေဖြစ်နေကြတယ်
ဒီရင်းနဲ့မှာတော့ငွေဆက်ကူတစ်ထုတ်ဝင်မယ်ဆိုတာနဲ့ပတ်သက်ပြီးတော့ဈေးကွက်ထဲမတိမငြိမ်နေဖြစ်လာပါတယ်။စစ်ကောင်စီဘက်ကတော့ငွေဆက်ကူတစ်2000တန်ဟာအလုံးရင်းနဲ့ထုတ်ဝင်မယ်ပတ်စံမဟုတ်ဘဲနဲ့လိုချင်တဲ့ပမာဏအတိုင်းလဲဝယ်လို့ရမှာမဟုတ်ဘူးလို့စစ်ကောင်စီရဲ့သတင်းမီဒီယာတွေကတဆင့်ပြောပါတယ်။ဟောင်းနှံနေတဲ့ငွေဆက်ကူနဲ့လဲလှယ်နိုင်မှာဖြစ်ပြီးတော့လဲလှယ်လိုက်တဲ့ငွေဆက်ကူကိုလည်းဘူပန်ကနေပြီးတော့ဖျက်ဆီးလိုက်မှာဖြစ်လို့ငွေကြေးဖုံးပွားမှုတွေဖြစ်မလာနိုင်ဘူးလို့အာမခံတဲ့အကြောင်းစစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။
ဒီငွေဆက်ကူမပေါင်းတဲ့အစ်စ်တွေအထိမ့်မှနဲ့ထုတ်ဝေတာဟာဖြစ်တော့ကြမလို့အဲ့ဒါနဲ့တန်ဖိုးညီရဲ့ဟာကိုတန်ဖိုးသွားပြီးမှငွေဆက်ကူမပေါင်းတဲ့အစ်စ်ပြီးမှပဲဖြစ်တယ်ဒီဟာမှလည်းအကန့်အသတ်ရှိတယ်တန်ပါခုထုတ်လိုက်တဲ့ငွေဆက်ကူမပေါင်းတဲ့အစ်စ်သိန်းတရာလိုချင်လို့မလို့ကိုယ့်ရဲ့ငွေဆက်ကူဟောင်းသိန်းတရာနဲ့သွားလဲဆိုတော့သိန်းတရာထုတ်မပေးနိုင်ဘူးတခုကို3ရောက်ပဲထုတ်ပေးမှ3ရောက်ကိုထုတ်ပေးမှလည်းအလကားထုတ်ပေးမှမဟုတ်ဘူးငွေဆက်ကူတွေကိုလည်းကျွန်တော်လာပြီးအဟောင်းနဲ့လဲတဲ့နိုင်အောင်ကျွန်တော်လောက်တာအဟောင်းတွေကိုလည်းငွေဆက်ကူအဟောင်းတွေကိုလည်းအနီမှာကျွန်တော်ကဘိုးကားသူကဖြည့်စီပလိုက်မှာပဲ။ဒါကြောင့်မလို့ဝေးရေးကြီးစုကထဲမှာဒီငွေဆက်ကူနှစ်ပေါင်းတန်အစ်စ်တွေအလုံးရင်းနဲ့ဝင်ရောက်လာဖို့ကိစ္စလုံးဝလည်းမရှိနိုင်ဘူး။ဖြစ်လည်းမရှိဘူး။နံပါတ်၄ဒါအာမခံ။ဒါကြောင့်မလို့ငွေကြီးဖောင်းပွားမှုဆိုတာမဖြစ်နိုင်ပါဘူး။နောက်တစ်ခုကတော့ကျွန်တော်တို့အနေနဲ့တရားဝင်ထုတ်ဝေထားတဲ့ငွေကြီးတွေရခင်ကကျွန်တော်တို့တရားဝင်အသုံးပြုတဲ့ငွေကြီးတွေတရားမဝင်ငွေကြီးတွေဖြစ်ဘယ်တော့မှတတ်မှာမဟုတ်ဘူး။ဒါလည်းအာမခံချက်ပေးလို့ရတယ်။
ဆရာနာတေဘီကလာအစာပိုင်းမှာငွေဆက်ကူတက်ချက်2000တန်ကျပ်9000တန်တွေထုတ်ဝေဖို့ရှိတယ်ဆိုပြီးတော့သတင်းတွေထွက်ခဲ့ပြီးပါတယ်။ဒါပေမဲ့ဒါဟာကောလာဟာလာသတင်းပဲဖြစ်တယ်ဆိုပြီးတော့ဘူဘန်ကနေပြီးတော့ဒီ2020တက်ကူနေဒဇမလာမှာတုံ့ပြန်ခဲ့ပါတယ်။အခုဒီချိန်မှာတော့ငွေဆက်ကူတက်ကူလာမယ့်ဇူလိုင်လ30ရက်နေ့မှာစတင်ထုတ်ဝေမယ်ဆိုတာကိုဘူဘန်ကနေပြီးတော့တရားဝင်ကြေညာလိုက်တ ြန်ကြမှာဖော်ပြပါတယ်မြန်မာနိုင်ငံထဲမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာစီးပွားရေးအကြက်တဲတွေကြုံနေတယ်လို့နိုင်ငံတကာကမြန်မာနိုင်ငံကိုစီးပွားရေးရပိတ်ဆို့အရေးယူမှုတွေရှိလာခြင်းမှာပဲအခုလိုမျိုးငွေဆက်ကူတက်ထုတ်ဝေလိုက်တာပါတွင်းကိုပုတ်ကုန်လုပ်ငန်းလုပ်ကိုင်နေသူတွေအခုလိုအခြေအနေမှာပို့ပြီးတော့ခက်ခဲလာနိုင်တယ်လို့လုပ်ငန်းရှင်တူကပြောပါတယ်
ငွေတွေကဒီဒေါ်လာသေးတို့ထုံသိန်းတို့ကအတက်ပဲဖြစ်နေရလေငွေကြီးရတဲ့တို့ဘာပဲဖြစ်ဖြစ်လုံးလိုက်တာနဲ့အတက်ကဖြစ်နေဆိုတော့ဒီလိုတစ်ခုထုတ်လိုက်ချင်းအားဖြင့်လည်းလူတွေရဲ့ဒီဆိုရင်စောင်းနှမှုပုံပြီးကြီးနေတာပေါ့နော်ဆိုပြီးတော့ဒီဘာနေတင်းတဲ့လူတွေတော့ကတော့အဲရမှုကြီးမှာပေါ့နော်ငွေတွေကဒီတိုင်းအကြောင်းဝင်တော့ဝယ်ဖို့တက်နေတဲ့အချိန်မှာပေါ့နော်သူကရောင်းလုံးကပုံနေသွားတဲ့အကြောင်းမို့အစိုးပေးမယ်နေပါရင်ပေးချို့လို့ဆက်တဲ့ဖြစ်တယ်ဒီဘက်ကလည်းဒီစိုးရနေပြီအပြည့်အစုံနဲ့ဝယ်ဖို့တွေ့တယ်ဟိုမကြောက်ဘူးနော်ဒါကဘုရားမှာလည်းဝယ်ရမလို့ဘူးဆိုတော့ညာကြောင့်ကြီးနေပတ်စိတ်ပေးချေတဲ့နေရာမှာဆက်ဆံရစာချုပ်တွေလည်းပေးချေဖို့တွေ့ဆက်သေးကြီးဖြစ်လာမယ်လို့မြင်တယ်။ဒါတော့ဒီချိန်ကတော့ကောင်းတဲ့ချိန်ဒါတော့မဟုတ်ဘူးလို့ကျွန်တော်မြင်ပါတယ
်။ငွေကြေးကုန်သွယ်ရေးလုတ်ကန်နေသူတွေကလည်းအရင်ကတက်ပို့ပြီးတော့ဒေါ်လာငွေဝယ်ဖို့အခက်အခဲဖြစ်လာမှာကိုစိုးရိမ်နေပါတယ်။မြန်မာစစ်ကောင်စီဘက်ကတော့ငွေကြေးဖောင်းပွားမှုဖြစ်လာစရာအကြောင်းမရှိတယ်လို့အရင်ရှိပြီးသားသုံးစွဲနေတဲ့ငွေဆက်ကူတွေကိုလည်းတရားမဝင်ငွေကြေးဖြစ်တတ်မှတ်မှာမဟုတ်ဘူးဆိုတော့ခိုင်မာပြောဆိုထားပါတယ်လက်တော်အခြေအနေမှာတော့ငွေဆက်ကူတက်ထုတ်ဝင်မယ်ဆိုတဲ့သတင်းထုတ်ပြန်ပြီးနောက်ပိုင်းဒီပြည်တွင်းမှာရိုက်ခတ်မှုတွေကြီးနေပါတယ်စေဝါနဲ့အခြေခံစားတောက်ကုန်စည်တချို့ပါဝင်စက်သုံးစီနဲ့ရွှေနိုင်ငံခြားငွေကြေးဈေးကွက်ပြင်ကားစည်းနှုံးတွေကလည်းအဆမပြန်ထိုးတက်လာနေတာကိုကိုရိုင်းကြုံတွေ့နေသူတွေပြောပြတာကဒီသတင်းပတ်ရဲ့ရင်းတော်မှတ်စုအစီအစဉ်ကနေပြီးတင်ဆက်လိုက်ပါတယ်ခင်ဗျကျွန်တော်သားမျိုးပ
ါအပတ်စဉ်တင်ဆက်နေကြသတင်းထောက်မတ်စုအပြီးမှာတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးကြပါမယ်။ပဟိုဘဏ်က2000တန်ငွေဆက်ကူတိရိုက်နှိပ်ထုတ်ဝေမဲ့ကြေညာချက်ထွက်ပေါ်လာပြီးတဲ့နောက်မှာစာနာရိတ်ခါကအစအိမ်ချမ်းမြေဈေးကွက်အစုံအဆဆဈေးသက်သွားခဲ့ပါတယ်။2000ကျပ်တန်ငွေဆက်ကူတိကိုအထိမ့်မှအဖြစ်အကန့်အသတ်နဲ့တာထုတ်လို့မှဖြစ်တယ်လို့ပဟိုဘဏ်ကကြေညာပေမဲ့ဈေးကွက်မှာတော့ယုံကြည်ချက်နည်းနေကြတာကြောင့်အခုလိုစိုးကြိုးတက်ရောက်မှုဖြစ်ရတာလို့စီးပွားရေးအတိုင်းဝိုင်းကရှုံမြင်ကြပါတယ်။ဒီသတင်းမှစီးပွားရေးအစီအစဉ်မှမှတ်တင်ရေးထိုက်တင်ပြထားပါရရှင်။
စစ်ကောင်စီက2000ကျပ်တန်နဲ့5000ကျပ်တန်တွေထုတ်ဝေမယ်ဆိုတာဟာကောလာဟလသတင်းကြီးဖြစ်ပါတယ်လို့ဘိုးဘန်က2021ခုနှစ်နဲ့2022ခုနှစ်တို့မှာတရားဝင်ကြေညာချက်ထုတ်ပြီးတော့ညှင်းခဲ့တာပါဒါပေမဲ့အခုဇူလိုင်လ31ရက်နေ့မှာတော့2000ကျပ်တန်တွေထုတ်တော့မယ်ဆိုတာကိုမထုတ်ခင်သတင်းတစ်ပတ်အလိုဇူလိုင်လ23ရက်နေ့မှာဘိုးဘန်ကကြေညာပါတယ
်ဒီမှာကလက်ရှိဖြစ်နေတာကစီးပွားရေးရောတရားနဲ့တရားကိုမတူတာမနက်ပိုင်းတည်းနေ့ပိုင်းတည်းကိုအလိုဖြစ်နေတာလေးတွေဒီပြောဆိုစတဲ့နေရာအစိုးရကျွန်တော်တို့စီကြက်သွားတာရှိတယ်အခုကျွန်တော်တို့နာစီကြက်လို့ပိတ်ထားတယ်ပိတ်ထားတော့ဒီနေ့တော့ပဲဓာမိုးလေးတွေနေနဲ့တွေ့နေရတယ
်အောင်ငွေငွေရကိုကြက်နဲ့အပညာနေလို့သူတွေမဝင်မရလွတ်မရဘူးနော်มันพนักยัดหาละมวยยัดอะคู่เบตะမျိုးคู่ตะจาตะမျိုးอะหลุยาวนี่ญาติมาละยัดหาละดิมวยเบยอะคู่ตะจาตะမျိုးสู้ชงน่ะบ่โหเวทาละหาจะอาชงน่ะตัวนาวดะไม่เหมยอูดิอะคู่ตะမျိုးตะจาตะမျိုးเพียเนี่ยฮะตัวจะ950เท่าเอออะอเวรีอเวรี950ไปลุเลยดีลองจ้ะร
อนี้พี่ดอมาพุทธยกปွားรอปี้ซี้แต่อเท่อ่ำนาวซินบิวตะนิดเปอเท่อ่ำเนี่ยถုတ်มาဖြစ်ปีอะกั่นอัตเนี่ยถုတ်มาဖြစ်จ้าว2000ကျပ်တန်ကိုဈေးကွက်ထဲထည့်မှာမဟုတ်ဘဲဘဏ်မှာငွေလာလဲသူတွေကအရွက်ရည်အနှင်းငယ်စီလဲလှယ်ပေးမှာဖြစ်တယ်လို့ဘိုးဘဏ်ကရှင်းလင်းချက်ထုတ်ပါတယ်။အမေရိကန်အခြေစိုက်စီးပွားရေးပညာရှင်ဦးစိန်ထေကတော့အထင်အမှတ်ဖြစ်ထုတ်မဲ့2000ကျပ်တန်ကိစ္စကိုဈေးကွက်ကမယုံကြည်တာကြောင့်အခုလိုတက်ရောက်မှုပြင်းထန်တာဖြစ်တယ်လို့ထောက်ပြပါတယ်
။ပိုက်ဆံဆိုတာကဗျာမြန်မာလူလူတိုင်းပြည်ရဲ့စီးပွားရေး economy ခေါ်တာပေါ့တိုင်းပြည်ရဲ့စီးပွားရေးလက်ပတ်ရန်ရဒီ market mechanism ကြီးလက်ပတ်ဖို့အတွက်သူကကြားနေပြီးကြားခံထားတဲ့ပစ္စည်းငွေဆိုတာလူတိုင်းလည်းသိဒီငွေဆိုတာကအရန်ထုတ်လို့လည်းမရဘူးเนาะသူတို့ကတရားဝင်လို့ထုတ်ခွင့်မရှိတာဘေးဖယ်လိုက်ပါဦးအဲ့ဒီငွေအဲ့တော့အကြီးတိုင်းထုတ်မယ်ဆိုရင်ပြည်သူလူထုစဉ်းစားပြီပေါ့ ဟုတ်တယ်မလားအဘလို့လုပ်တာလဲသူတို့တောင်းပြတာက reasonable ဖြစ်ကလားအဲ့ဒါပြတ်တယ်အဲကြောင့်လို့အင်ဘက်ကကြီးသွားတာအဲ့တော့အဲ့လိုထုတ်ဖို့တော့နှစ်ပေါင်းနိုင်ဒီဘာလို့လိုတာလဲတစ်ချက်နောက်တစ်ခုလဲပေးမယ်အဟောင်းနဲ့အဟောင်းနဲ့လဲပေးသမဲအသေးလေးနဲ့နှုတ်ခေါ်တာပေါ့နှုတ်ကိုလဲလို့ရှိရင်အဲ့နှုတ်လဲလို့ဒီနှစ်ပေါင်းနိုင်လဲခဲ့မလို့လို့ပြီးအကျွေးပြဿနာတက်တော့မယ်
ဘိုးဘန်ဒီနဲ့2000ကျပ်တန်အရေအတွက်ဘလောက်ထုတ်မယ်ဆိုတာကိုမသိနိုင်တာကြောင့်လဲဈေးခွက်တွင်မြန်မာငွေစီကျရတာလို့လဲသူကပြောပါတယ်
။ကောင်းပြီဈေးခွက်တွေထည့်လိုက်ပြီ။သူတို့မယုံတော့ထည့်လိုက်လို့ရှိရင်ထည့်တာ2000နဲ့ဆိုတော့တကြတယ်မဟုတ်ဘူး။တကြတယ်ဆိုတော့ပြဿနာမရှိဘူးပြ။ငွေကြေးပမာဏခေါ်တယ်။ဈေးခွက်ထဲမှာရှိနေတဲ့သူတို့ပြောတဲ့ circulation money ပေါ့ money circulation ဆိုလဲလဲငွေတွေငွေကြေးပမာဏကများသွားနိုင်တယ်လေ။နောက်တော့တရားထွက်မဲ့ value ဘလောက်တက်သွားလဲ။အရွယ်ပေါင်းဘလောက်ထုတ်မလဲ။သူတို့ဘလောက်ထုတ်မလဲဆိုတော့မပြောဘူးဗျ။အမှတ်တရတာပြောတာကြီးညာမယ်။ကျွန်တော်တို့အမှတ်တရ2000နဲ့ကဲ2000နဲ့ထုတ်ပြီဆိုပါစို့။ဒါ short ပြောတာကျွန်တော်တို့ကဘလောက်ထုတ်မဲ့ပြောပါ။ဟုတ်ဘူးလား။ပြောရမယ်လေ။အဲ့ဒါမှ transparent ဖြစ်မှာပေါ့။ပြောချင်တာကဈေးပွက်ထဲမှာဝင်လာတဲ့ပိုက်ဆံ2000နဲ့နဲ့တဲ့ပမာဏမဟုတ်ဘူး။ဟုတ်နော်။အဲ့ဒီပမာဏကြီးဝင်ချလာလို့ရှိရင်သူရငွေတန်မှုကျသွားမှာ။ငွေတန်မှုဆို money of value ။သူပစ္စည်းတစ်ခုဝယ်လို့ရှိရင်ခင်ဗျားဒီချက်တန်တဲ့ပစ္စည်းကိုအဲ့လိုဈေးကွက်တော့ဝင်သွားရင်ဒီချက်မကလို့ကျန်တဲ့ပစ္စည်းတစ်ခုရလို့ရှိရင်တံမိုးချသွားရင်မဒီချက်ဆယ်ပြားဆိုပေမဲ့ဒီချက်ရှိတဲ့ကောင်ပစ္စည်းမဝင်နိုင်တော့ဘူးဒါပဲ
ဆီယန္နာတိတ်မှုနောက်ပိုင်းအနောက်နိုင်ငံတွေရဲ့စီးပွားရေးအရဓာတ်ခတ်ပိတ်ဆို့မှုနိုင်ငံတွေမတည်ငြိမ်မှုတွေကြောင့်စီးပွားရေးလုပ်ငန်းတွေပုံမှန်မလဲပတ်နိုင်ဖြစ်နေပြီးစီးပွားရေးအကျပ်တဲဖြစ်နေချိန်မှာစစ်ကောင်စီကနိုင်ငံတွင်တံပိုးအကြီးဆုံးငွေဆက်ကူတဲ့2000ကျပ်တန်ကိုထုတ်ဝေမဲ့အကြောင်းကြေညာတာဖြစ်ပါတယ်အခု2000ကျပ်တန်အစ်စ်ထုတ်ဝေမဲ့ကိစ္စကြောင့်ငွေကြေးဖောက်ပွားမှုထပ်ဖြစ်လာမဲ့အရေးစိုးရိမ်ချက်ကြောင့်ဈေးကွက်အပေါ်ရိုက်ခတ်ရတာလို့လဲဥစိန်ထီးကပြောပါတယ်
။နော်အဲ့ငွေတန်မိုးကျမှာကိုကာဘာဖြစ်ဖို့အတွက်လူတွေဘာလုပ်တော့လဲ။ပစ္စည်းဝယ်တော့လား။မာတဲ့ပစ္စည်းပေါ့။ငွေတန်မိုးခံစားတဲ့ပစ္စည်းကိုငွေကိန်းထားလို့ရှုံးနေဗျာ။ပထမဦးစားပြီးဒေါ်လာရှိဗမာပြည်ထဲသို့နိုင်ငံတကာကဘာစီပတ်သုံးလို့ရတယ်ဗျာ။အီလီတက်ထည့်သွားလိုက်သိန်းတော့လဲလွှဲတယ်။နော် liquidity ဖြစ်တယ်ခေါ်တယ်။ငွေဖြစ်လွယ်တယ်။ညံ့တယ်ကဲဒေါ်လာရှာလို့ဆိုဒုတိယဦးစားရွှေရွှေလည်းဟုတ်တာမာတာပဲဒါပေမဲ့ရွှေကြအတုံးလိုက်ခဲ့ဘယ်လိုလုပ်ရွှေ30တက်လောက်ထည့်သွားကိုလေးပြီအဲဓမြတိုက်အောင်မင်းဟုတ်တယ်မလားဒုတိယဦးစားပဲအဲ့ဒါပဲကောင်းပြီအချွေမလည်းအကန့်အသတ်ရှိတဲ့ခါရွှေပြပါလို့မြေမြေလည်းမာတာပဲမြေပြတ်မသွားဘူးလေဒါမြေကြီးအချိန်ခက်သွားလိုက်ရမသွားလို့မရဘူးနော် assess call ကောင်းပြီအဲ့တော့ तू ကပူရာစီဒေါ်လာဒုတိယဦးစားပဲရွှေတက်တော့မြေမရနိုင်ခင်ဗျကားဝယ်မှာပေါ့ဟုတ်လားကားစီကမောက်ကကားရှိတယ်လို့မရောက်တာပဲအဲ့တော့ကားဝယ်ပြန်လဲကား depreciation ခေါ်တယ်ကျွန်တော်တမ်းနဲ့ခေါ်တယ်နော်တန်မိုးလျော့တယ်ဘာကြောင့်လဲကြာလန်ပြက်တာဟုတ်နော်တန်မိုးလျော့အဲ့ဒါကြောင့်မလို့ဦးစားပဲအဲ့ထဲမာတဲ့ဟာတွေကိုသူ့အစင်လိုက်ဝယ်လိုက်တာအဲ့ဈေးကောက်ကအဲ့မှာဟိုပါပြက်တာရောင်းလိုက်လို့မရှိဝယ်လည်းမရှိတန့်လို့လား
ကုန်စည်နှုန်းထက်တက်လာတဲ့အခြေအနေကြောင့်တာမန်ပြည်သူတွေအတွက်တော့အရင်ဆုံးအထိနာရတယ်လို့လဲသူကပြောပါတယ်ရှင
်အဲ food cloth and shelter သုံးမျိုးရှိတယ်လူမအစားဆုံးနံပါတ်1ဦးစားပြအစားတော့အစားစား food ပြဿနာတက်ဟုတ်တယ်နော်အရေးကြီးဆုံး food ပြနေစရာမရှိလမ်းမေးနေလို့ရတယ် food ပြီးဘာလို့ဒုတိယဦးစားပြ food cloth အဝတ်စားလို့တယ်ဟုတ်တယ်နော် food cloth share တာ economy က3ခုလည်းရှိတယ်အဲ့တော့အရင်ဆုံးအကျိုးတရားမျိုးကအစားတော့ food ပါပြဿနာတက်တစ်ချက်တက်မှာပဲမရှိဘူးကုန်စည်ကိုလူဝယ်တော့မယ်လေနေစင်မစားလို့မှမရတော့ဘူးဗျခမင်းတက်ဟလာခွန်ရဲ့ရေးတက်တယ်မနဲ့စားရှိဒီသဘောပဲ food ကအရင်ဆုံးလာမယ်အဲ့တော့အဲ့ရောက် danger ဆိုတက်မယ်ပြီးတော့ limited ရှိတယ်အဲ့တော့ food ရှိတယ် food လိုက်ဝယ်တဲ့လူများ demand supply မယ်ဈေးတက်မယ်အဲ့တော့အဲ့ဒါကိုအစားထိုးဖို့အတွက်ဈေးကွက်ထည့်ဖို့ရုတ်တရက်ရောက်မလားဥမာဆန်ဆိုပါစို့စီဆိုပါစို့ not food ထဲမှာလည်း class ရှိတယ်အဲ့ဒါတော့ဒါကြောင့် number 1ကအရင်ဆုံးအစားအစာမှာ direct ထက်ကတန်းတူ
မတင်ကြီးထိုင်အပတ်စဉ်တင်ဆက်နေကြစီးပွားရေးကဏ္ဍကိုကြားခဲ့ရတာပါရှင်ခုတော့လူမှုရှုခင်းအစီအစဉ်အလဲရောက်ပါပြီအမေရိကန်ပြည်ထောင်စုမှာအရှေ့ချမ်းဝါရှင်တန်မြို့တော်ကနေအနောက်ချမ်းကယ်လီဖိုးနီးယားပြည်နယ်အထိလွန်ခဲ့တဲ့အပူဒဏ်ကိုသတင်းပတ်နဲ့ခြေခံစားနေကြပါတယ်စံချိန်တဲ့အောင်ပူပြင်းတဲ့ Texas ပြည်နယ်မှာလွန်ခဲ့တဲ့အနည်း40လောက်ကလေးကနေထိုင်နေတဲ့မမော်လီဝင်းရဲ့အတွေ့အကြုံကိုမဆူမြတ်မွန်ကမေးမြန်းပြီးတော့လူမှုရှုခင်းအစီအစဉ်မှာတင်ပြထားပါတယ်
အမေရိကန်ပြည်ထောင်စုကကယ်လီဖိုးနီးယား၊အရီဇိုနာ၊တက်ဆက်စ်၊ဖလော်ရီဒါစတဲ့ပြည်နယ်တွေအပါအဝင်ပြည်နယ်တော်တော်များများမှာလွန်ကဲတဲ့အပူဒဏ်ကိုခံစားနေကြရတာသတင်းပတ်သက်ချင်ရှိနေပါပြီ။တရာဒီဂရီဖာရန်ဟိုက်ကျော်တဲ့အပူချိန်ကိုဂျွန်လလေတွေကစပြီးတော့ရက်ရှည်ခံစားနေကြရတဲ့အတွက်ကျန်းမာရေးစီးပွားရေးထိခိုက်တဲ့အခြေအနေအထိကိုဖြစ်နေတာပါ။American Town Bay ချန်ဒေသတွေကနေ Washington DC မြို့တော်အပါအဝင်ဒီအရှေ့မြောက်ပိုင်းမြို့တော်တော်များများအထိကိုလွန်ခဲ့တဲ့အပူဒဏ်ကိုခံစားနေကြရတာဖြစ်ပါတယ်။ American အစိုးရရဲ့ကိန်းဂဏန်းတွေအရရက်30အတွင်းမှာဒီအပူဆုံးလို့စံချိန်သစ်တင်ထားတာအကြိမ်ပေါင်း2000ကျော်ရှိပါတယ်။ ဒီအပူချိန်လွန်ခဲ့တဲ့အတွက်ကြောင့်မို့လို့ဂျမားရေးတတိပေးချက်တွေရာသီဥတုတတိပေးချက်တွေထောက်ပြနေရတဲ့ပြည်နယ်တွေထဲမှာ Texas ပြည်နယ်လည်းပါဝင်ပါတယ်။ဒါကြောင့် Texas ပြည်နယ်မှာဒေသခံတွေအပူချိန်ကိုဘယ်လိုမျိုးရင်ဆိုင်နေကြရတယ်ဆိုတာကို Fort Worth မြို့မှာနေတဲ့မတ်မော်လီဝင်းကိုမေးကြည့်ဖြစ်ပါတယ်
။အခုလက်ရှိဒီနေ့တော့ဟိုပါလေမားရိုစီမှာ103ပေါ့နော်။103ကနေပြီးတော့ဒီနေ့ညနေဆိုရင်တော့104.5လောက်ဒီတက်မယ်လို့ပြောတာပဲ။
တကယ်ကတော့ဒီ American ပြည်ထောင်စုပြည်နယ်တွေထဲမှာ Texas ပြည်နယ်ကပုံမှန်အဖြစ်လည်းနေရသည်ဆိုရင်ပူပြင်းတဲ့အပူချိန်ကိုခံစားရလေရှိတဲ့ပြည်နယ်တစ်ခုဖြစ်ပါတယ်။ဒါပေမဲ့အမရိမနေနေတာနှစ်ပေါင်း40နီးပါးရှိနေပြီဖြစ်တဲ့အခါကျတော့အခုလောက်ဒီအပူလွန်ခဲ့ပြီးတော့နောက်ရက်ရှည်ပူတာမျိုးပေါ့လေအရင်ကရောအကြုံခဲ့ဘူးပါလားရှင
်။အရင်တော့ဆိုလို့ရှိရင်တော့ဟိုရက်ရှည်တော့မဟုတ်ဘူးပေါ့နော်။အပူဒဏ်ပြင်းတာတော့ခံစားရတာပေါ့နော် Texas ကတော့ထုံးစံအတိုင်း1980လောက်တုန်းကဆိုလို့ရှိရင်တော့သူတို့100 and ဟိုလောက်အထိတော့တက်ပြီးရဲ13 လောက်အထိတက်ပြီးရဲ now 1994မှာတော့ဟိုပေါ့ West Texas မှာပေါ့နော်120အထိတက်ပြီးရဲနော်အဲဒီလိုရက်ရှည်ကြီးခံစားရတာတော့မှတ်မိသလောက်ပြောရရင်တော့မိနစ်တုံးကလည်းအဲ့လိုပဲမိနစ်တုံးကလည်းအဲ့လိုရက်ရှည်ကြီးခံစားရတယ်ပေါ့နော်အပူဒဏ်တစ်ပြေးတစ်ပြေးနဲ့အပူဒဏ်တွေကမြင့်မြင့်လာတာပေါ့ဒီနှစ်ကတော့မှထင်တာတော့အဆိုးဆုံးလို့ထင်တ
ာ Texas မှာဒီဂျွန်လလေးလောက်ခရဆာပြီးတော့မှအပူချိန်က100 degree Fahrenheit ကျော်အထိဆာပြီးတော့ပူနေတာပေါ့လေဆိုတော့ဘယ်မြို့မှာတော့ဖြစ်ဒီနေ့စံချိန်တရားပူသွားပြန်ပြီဆိုတာမျိုးသတင်းထဲမှာလည်းခဏခဏတွေ့ရပါတယ်ဆိုတော့တချို့မြို့တွေမှာဆိုရင်ကအပူချိန်က110 degree Fahrenheit ကျော်တဲ့အထိတောင်မှပူတဲ့မြို့တွေရှိပါတယ်ဆိုတော့အမားတို့နေတဲ့ Fort Worth မှာဆိုလို့ရှိရင်လည်းဒီအပူလွန်ခဲ့တဲ့သတိပေးချက်တွေနောက်အကြံပြုချက်တွေခဏခဏထုတ်ရတာသတင်းတွေထဲမှာတွေ့ပါတယ်ဆိုတော့အဲ့လိုမျိုးဒီရက်ဆက်ပူလာတဲ့ဟိုအပူချိန်လွန်ခဲ့မှုကရက်ဆက်လာတယ်ဆိုတော့ကိုယ့်ရဲ့ဒီနေ့တူကနေမှုထိုင်မှုတွေအပေါ်မှာဘယ်လောက်ထိဟိုတက်ရောက်မှုတွေရှိလဲနောက်တစ်ခါဒီအပူဒဏ်ခံနိုင်အောင်ကိုဘယ်လိုမျိုးနေထိုင်ရရဲဆိုတာရောပြောပြပါလားရှင
်ရက်ရှည်လများလဆိုတာတော့အခုတော့တလခွဲလောက်ရှိပြီပေါ့နော်အဲ့လောက်အဲခံစားရတဲ့အချိန်မှာတော့အမတို့ကတော့ကိုယ်ကလည်းအသက်ကြီးပြီဆိုတော့ဟိုအိမ်ထဲမှာပဲနေတာများတာပေါ့နော်ဟိုစီယံဝင်း appointment သွားတာတို့တပတ်တစ်ခါလောက်ဈေးသွားတာတို့အဲ့လိုတော့အပြင်ထွက်တဲ့ဟာကိုလျှော့ပြီးတော့အပူတန်းသက်သာအောင်လို့ပေါ့အိမ်ထဲမှာနေတာများတယ် aircon ပေါ့နော် AC ဖွင့်ထားတဲ့ဟာလည်းတည်တဲ့အတိုင်းပဲဟိုတစ်ချိန်လုံးဖွင့်ထားတော့ရေဖို့မိဖို့တွေလည်းတက်တာပေါ့ညီမရဲ့အဲ့လိုမျိုးလေအဲ့တော့ဟိုဈေးအဲ့ဒီဟို aircon နေသက်သာအောင်လို့ဘယ်လိုလုပ်ရလဲဆိုတော့အမတို့window unit လေးတွေပေါ့လေအခန်းထဲမှာအဲ့ဒါလေးတွေတက်ထားပြီးတော့ဟို main ဟို unit ကြီးကိုမသုံးဘဲနဲ့ပေါ့တက်နိုင်သမျှချိုးချာအခုဆိုလို့ရှိရင်အဲ့ဒီဟိုကို့ပေါ်တက်ရောက်မှုအနေနဲ့ပြောရမယ်ဆိုရင်တော့မိဖို့တွေကအရင်တော့200လောက်ကြတဲ့ဟာအခု500 600လောက်ဖြစ်အဲ့လောက်ထိကိုဟိုဈေးတွေကမြင့်သွားတာပေါ့နော်အဲ့လိုဟာမျိုးတွေခံစားရတာပေါ့
အမမော်လီပြောခဲ့သလိုပါပဲအမေရိကန်မှာဒီအဆဆဈေးတွေကြီးနေတဲ့အချိန်ပေါ့လေအဲကွန်ဖွင့်တဲ့အတွက်လည်းမီတာဘိုးတွေနောက်ဒီအပူလုံးတော့ရေဘိုးတွေကုန်နေဆိုတော့အဲ့အမျိုးတွေဟိုမတက်နိုင်တဲ့လူတွေလည်းရှိတဲ့အခါကျတော့အဲ့လိုလူတွေဒီအပူရန်လွန်ခဲ့တဲ့အချိန်မှာနားနေနိုင်ဖို့အတွက်ကို cooling center တွေဖွင့်ပေးထားတာတွေလည်းအမျိုးတွေမှာတော်တော်လေးလောက်တာတွေ့ရပါတယ်ဆိုတော့အဲ့အရာတွေကရောဘယ်လောက်ထိအထောက်အကူဖြစ်တယ်လို့ရောပြောလို့ရလဲရှင
်ဒီမှာဆိုလို့ရှိရင်အဲ့လို cooling center တွေအများကြီးရှိတယ်လေဟို cooling center တွေဒီအမတို့နေတဲ့ Fort Worth မှာနေမဲ့ကိုပဲဟိုက20 30လောက်ရှိတယ်ဗျဘယ်လိုလဲဆိုတော့ဒီ Fort Worth ကလည်းကြီးတယ်ပေါ့နော်နောက်ဟို Dallas ပဲဆိုလို့ရှိရင်လည်းအကုန်လုံးပေါင်းလိုက်ရင်တော့95ခုလောက်တော့ရှိတယ် cooling center တွေကလေအဲ့ဒီအရာတွေဘာတွေလဲဆိုလို့ရှိရင်အထူးသဖြင့်အလွယ်ဆုံးပြောရရင်တော့ library တွေပေါ့နော်နောက်ပြီးတော့ community center လို့ခေါ်တဲ့ဒီဟိုရက်ွက်နဲ့နီးတဲ့နေရာတွေမှာနောက်ဟို recreation center တွေနောက် YMCA ရော YWCA ရောလို့ပေါ့နော်အဲ့ဒီလိုနေရာတွေမှာရောအဲ့လိုသူတို့ center လေးတွေဖွင့်ထားပြပါတယ်နောက်ပြီးတော့ကလေးတွေအတွက်ဆိုလို့ရှိရင်ပေါ့လေဟို boys and girls club တွေပါရှိတယ်လေအဲ့ဒီမှာဆိုအေးအောင်ပေါ့ကလေးတွေလည်းအဲ့ဒီမှာကစားလို့ရတယ် at least ဆိုတာမိဖို့သက်သာတာပေါ့ကွယ်အဲ့ဒီတစ်ချိန်လုံး AC ဖွင့်မထားတော့လေအဲ့လိုမျိုးပေါ့ community center တွေကနေပြီးတော့စုပေါင်းပြီးတော့လှုပ်ဆောင်တာပေါ့လေနောက်အဲ့ဒီမှာရေတွေပါလေလေဟိုရေပလင်းနေအေးတဲ့ water bottle တွေပါလေလက်သူပေးပါတယ်အဲ့လိုမျိုး
ဒ
ဒီမှာတော့ဟိုလူမှုတိုင်းဝိုင်းချာမှာချင်းချင်းကူညီနေကြတာမျိုးရှိတယ်လို့မျိုးဒီသတင်းဌာနတွေမိုးလေဝသဌာနတွေနောက်ဒီသက်ဆိုင်ရာအစိုးရဌာနတွေကနေပြီးတော့မှဒီအပူလွန်ကဲမှာနဲ့ပတ်သက်လို့သတိပေးချက်တွေပြောတယ်အကြံပြုချက်တွေလည်းအများအားသူတို့ထုတ်ပြန်ပေးနေပါတယ်ဆိုတော့အဲ့လိုမျိုးဟိုအကြံပြုချက်တွေပေးနေတယ်သတိပေးချက်တွေထုတ်ပြန်နေတာတွေရောကိုယ့်အတွက်ဘယ်လောက်ထိအသုံးဝင်ပါလဲရှင
်မိုးလေဝသကနေပြီးတော့အဲ့လိုကြော်ညာထားတဲ့အတွက်လည်းလူတွေကပို့ပြီးတော့ပြင်ဆင်မှုရတာပေါ့ဒီနေ့တော့အပြင်းမထွက်သင့်ဘူးဒီနေ့တော့ပြင်ထွက်သင့်တယ်ကလေးတွေကိုခေါ်တော်သင့်သလားမသိဘူးလားပေါ့နော်။နောက်ဟိုအထူးသဖြင့်အိမ်မှာဟိုခွေးလေးတွေကြောင်လေးတွေမှုန်ထားတယ်ဆိုလဲအပြင်းမှာမထားဘဲနဲ့ပေါ့နော်အထင်းထဲမှာသွေးထားဖို့နောက်ရေလောင်းရင်လည်းအာဘယ်နဲ့ဆယ်နိုင်မထိုးခင်လောင်းပေါ့ရေကိုချိုးချန်တဲ့အနေနဲ့ပေါ့နော်အဲ့လိုမျိုးတွေသူတို့တွေကသတိပေးပါတယ်လုံးဆိုတော့
Texas ပြည်နယ်ပါဝင်ဒီ American ပြည်နယ်တော်တော်များများမှာ August လ၄ပါရောက်တဲ့အထိကိုအပူလွန်ခဲ့တဲ့အတန်ကိုဆက်ပြီးတော့ခံရအောင်မယ်ဆိုပြီးတော့ဒီမိုးလေဝသခန့်မှန်းချက်တရားနေပြီးတော့သတိပေးထားတာတွေရှိပါတယ်ဆိုတော့အဲ့ဒီအတွက်ကောအမားတို့ပြင်ဆင်ထားပြီးပါပြီလားရှင
်။ဟုတ်တယ်အမားနည်းနည်းတောင်းလန့်နေတယ်ဘာလို့ဆို August ကတလလုံးချက်နေတာဟုတ်။အဲအခုဒီနေ့ပဲအမားအဲ့ဒီဟိုသူတို့ဆယ်ရက်စာထုတ်ထားတဲ့ဟိုပြတာကိုကြည့်လိုက်တော့ဟိုနောက်ထပ်ဆယ်ရက်စာတော့106 105 106ဒီရွယ်အကုန်လုံးစီတန်းနေတာပေါ့နော်အဲကိုကကြိုတမိကဝယ်လို့ရတာပေါ့လေသူတို့ရဲ့အဲ့လိုပြန်ထမ်းထားတာတွေသိထားတော့ကိုလည်းဆင်ကျင်တင်တာဆင်တင်နောက်ပြီးတော့ရေးဒီပါရီဆိုလဲဝယ်ထားပေါ့အဲ့လိုမျိုးလေ
American ပြည်တော်စု Texas ပြည်နယ် Fort Worth မြို့မှာနေတဲ့မတ်မော်လီဝဲမှာရှင်American လူဦးရေရဲ့သုံးပုံတစ်ပုံကျော်အပူဒဏ်လွန်ကဲမှုကိုခံစားနေကြရသလိုဥရောပမှာလည်းတော်မီတွေလောက်ကျွမ်းတဲ့အထီကိုပူပြင်းနေပါတယ်ဒါရီဟာလူသားတွေကြောင့်ဖြစ်တဲ့ဒီရာသီဥတုပြောင်းလဲဖောက်ပြန်မှုရဲ့ဆိုးကျိုးတွေလို့သိပ္ပံပညာရှင်တွေကထောက်ပြပြီးတော့ကဘာကြီးပူနွေးလာမှုကိုရှော့ချဖို့အတွက်ဆက်လက်တိုက်တွန်းနေကြပါတယ်ရှင်။ကျွန်မဆူမြတ်ပါမှာ
။လူမှုရှုခင်းပါရှင်။ခရော့သက်တမ်းရောင်သတင်းလောအစီအစဉ်အလဲရောက်ပါပြီ။ကဘာကျော် K-pop အဖွဲ့ဖြစ်တဲ့ Blackpink အဖွဲ့ Vietnam နိုင်ငံမှာဖျော်ဖြေတဲ့ပွဲကပြဿနာတွေကြားမိုးလီကြားထဲမှာအအောင်မြင်မြင်ကျင်းပနိုင်ခဲ့ပါတယ်။ဒီလိုထင်မောကြောကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတွေကိုမှအေးသနာကြောကတက်တန်းရောင်သတင်းလောအစီအစဉ်မှာတင်ပြထားပါတယ်
။ Come on up. Good morning everyone. Thank you very much. Yeah, that's Prince William. So obviously Prince William's here because, well, he founded the Earthshot Prize.
It's an environmental prize, basically trying to repair and restore the planet.
Britain and England don't win in season. We like men are Prince William. Then the mural down by my burger, young neck on a lurigo burger, we big a little lumia and our thing about it. The bar up our engine at the house that I've seen the burger with your body. So like long old in England, I got to a lot of video tomorrow. Sorted for YouTube video like our season to set that to rename men are William.ဒီဘက်ကအသားညက်ပေါင်မုတ်တွေပေးနေတာတွေ့ရပါတယ်။သူဝေးပေးရဲ့အချော့လို့နာမည်ပေးထားတဲ့ဘာဂါရီက Art Shop ပြိုင်ပွဲမှာဆုရထားတဲ့ကုမ္ပဏီ၃ခုပူးပေါင်းပြီးတော့ဖန်တီးထားတဲ့ပစ္စည်းတွေကိုတုံးထားပါတယ်။လူတွေနေထိုင်နေတဲ့ကမ္ဘာမြေကြီးနဲ့သဘာဝပတ်ဝန်းကျင်ကိုထိခိုက်မှုနည်းစေဖို့ကြံရွယ်တဲ့နည်းလမ်းတွေနဲ့ဖန်တီးထုတ်လုပ်ထားတဲ့ပါဝင်ပစ္စည်းတွေတုံးထားပါတယ်။ Britain နိုင်ငံအခြေစိုက် North Plan ကုမ္ပဏီကဒီဘာဂါရီထည့်ဖို့အတွက်သဘာဝရည်ကြီးနဲ့အပင်တွေနဲ့ထုတ်တဲ့အလိုလျောက်ပြိုကွဲဇီဝသဘာဝပစ္စည်းတွေနဲ့လှုပ်ထားတဲ့အရာတွေကိုတုံးထားပြီးတော့ကမ္ဘာမှာလူတွေလက်ရှိကြုံတွေ့နေရတဲ့ပလတ်စတစ်ဆွန့်ပစ်အမှိုက်များပြားတဲ့ပြဿနာကိုရှင်းချဖို့ရည်ရွယ်ပါတယ်။ Mukura Clean Stove ဆိုတဲ့မီးဖိုကတော့အာဖရိကတိုင်ကင်ညာဒေသမှာတည်ထွင်လာဖြစ်ပြီးတော့မီးသွေးမသုံးမဲ့ဇီဝလောင်စာသုံးရှစ်ပြောင်းလွယ်မီးဖိုဖြစ်ပါတယ်။အိန္ဒိယနယ်ပယ်ရဲ့ကုမ္ပဏီဖြစ်တဲ့ KD ကတော့ Greenhouse in a Box တစ်တာတွေကဖန်လုံအိမ်ဆိုပြီးတော့အလွဲတကူဆောက်လုပ်အသုံးပြုနိုင်တဲ့ဖန်လုံအိမ်တွေတည်ထွင်ပြီးတော့စိုက်ပျိုးပင်တွေကြိုတင်ခန့်မှန်းလို့မရတဲ့အန္တရာယ်တွေပိုးမွှားတွေမကြအောင်လို့တားဆီးပေးတဲ့ဖန်လုံအိမ်တွေထုတ်လုပ်ထားတာပါအခုသူတို့လှုပ်ဆောင်တဲ့ကမ္ဘာမြေမထိကရေး Artshot စီမံကိန်းက American သမ္မတဟောင်း John F. Kennedy ရဲ့ Moonshot လာခဝါဘောလူသားတွေပို့ဆောင်တဲ့စိတ်ကူးကိုအခြေခံပြီးတော့ပေါ်ထွက်ခဲ့တာလို့မင်းသား William ကရှင်းပြပါတယ
် And this was never going to happen and this was too big a concept and so we liked the idea of thatThis is a big deal. This is like something we really need to aim for.
လူသားတွေကိုလာကပါပေါ့အရောက်ပွမယ်လို့ပြောတော့ကလူတွေကသူ့ကိုယူနေတယ်လို့ထင်ကြပါတယ်။ဒါလုံးဝမဖြစ်နိုင်ဘူးလို့ပဲပြောခဲ့ကြပါတယ်။အခုကျွန်တော်တို့လောက်တာကကမ္ဘာမြေကိုကယ်တင်ဖို့ပါ။လာကပါကိုတွားဖို့မဟုတ်ပါဘူး။ကမ္ဘာမြေကြီးမှာပြဿနာတွေကကြီးနေတယ်။ဒီကမ္ဘာမြေကိုဆွန့်ပစ်ဖို့လည်းမဖြစ်နိုင်ပါဘူးလို့မင်းသားဝင်လည်းမှပြောပါတယ်။အခုလည်းကမ္ဘာမြေပေါ်မှာအကြီးမားဆုံးပြဿနာဖြစ်တဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပြဿနာဖြေရှင်းဖို့က လူသားအလုံးဥတီပြီးလှူဆောင်ရမယ့်ကိစ္စရဖြစ်တယ်လို့လည်းသူပြောသွားခဲ့ပါတယ်။ VN နိုင်ငံဟနွိုင်းမြို့တော်မှာပြီးခဲ့တဲ့ဇူလိုင်29ရက်နေ့စနေနေ့ကမိုးရေလည်းတဲနေခဲ့VN နိုင်ငံရဲ့ဒီလက်မှတ်ရောင်းတဲ့ကုမ္ပဏီလဲတောင်တရုတ်ပင်လယ်နယ်နိမိတ်ငင်းပါတဲ့ကိစ္စနဲ့ပြဿနာတွေတက်ပြီးတော့စီစီရေးပြဿနာ copyright ပြဿနာဒီလိုပြဿနာတွေအများကြီးကြာကပဲတောင်ကိုရီးယားကကဘာကျော် Blackpink K-pop အဖွဲ့ဖျော်ဖြေပွဲမှာပြိတ္တနဲ့နည်းနည်းမှရော့မသွားခဲ့ပါဘူးပွဲစီစဉ်တဲ့ IME ကုမ္ပဏီက VN ပြိတ္တတွေရဲ့ကန့်ကွက်မှုတွေနဲ့တတိကြီးကျုံခဲ့ရပြီးတော့မှဒီပွဲကိုစီစဉ်နိုင်ခဲ့တာဖြစ်ပါတယ်အငင်းပွားစရာတရုတ်တို့သတ်မှတ်ထားတဲ့ရေပိုင်နယ်နိမိတ်မြင်းပုံကို IME ရဲ့ website ပေါ်မှာတင်ထားလို့ VN ပြည်သက်တော်တော်ကိုမကြည်မနဲ့ဖြစ်ခဲ့တာပါ Blackpink အဖွဲ့ရဲ့ဖျော်ဖြေခွင့် license ကိုတာဝန်ရှိအာဏာပိုင်တွေထပ်ပြန်တယ်လဲလဲစီစစ်ပြီးမှဖျော်ဖြေခွင့်ရခဲ့တော့ပြည်သက်တွေအဲ့တော့မှစိတ်တုံးချနိုင်ခဲ့ပါတယ်တောင်တရုတ်ပြည်လည်းရဲ့အငင်းပွားပေါ်နယ်နိမိတ်မြေပုံနဲ့ပတ်သက်လို့ပြည်သက်တွေတော်တော်လေးစူးစူးညံ့ညံ့ဖြစ်ခဲ့လို့ဇူလိုင်လ6ရက်နေ့က Blackpink ပွဲကိုစီစဉ်တဲ့IME ကုမ္ပဏီရဲ့ website ကို VN အာဏာပိုင်တွေစီစစ်ခဲ့ပါတယ်။ IME website ကအခုတွားကြည့်ရင်ကြည့်လို့မရသေးပေမဲ့ Rider သတင်းဌာနကကြည့်လို့ရတဲ့ပုံမှာတော့မြင့်မြတ်ကိုကျက်နဲ့ဆွဲထားတဲ့ပုံကိုတွေ့ရပါတယ်။ဇူလိုင်လ4ရက်နေ့ရက်စွဲနဲ့တွေ့ရတာပါ။နောက်တော့မှ Blackpink အဖွဲ့ကိုဖျော်ဖြေခွင့်ပြန်ပေးလိုက်တာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံကိုဝင်ငွေဒေါ်လာတန်ထောင်ပေါင်းများစွာရှာပေးနေတဲ့ဖျော်ဖြေရေးလုပ်ငန်းတွေထဲမှာ Blackpink အဖွဲ့ကအရေးပါတဲ့အခမ်းအနားကနေရှိနေပြီးတော့အခုပွဲဖြစ်မြောက်ရေးကလည်းပြည်သက်တွေအတွက်ကောဒီတောင်ကိုရီးယားအတွက်ကောအရေးကြီးတာဖြစ်ပါလိမ့
်မယ။မိုင်းတနာကျော်အပတ်စဉ်တင်ဆက်နေတဲ့သက်တမ်းရောင်းသတင်းလောအစီအစဉ်ကိုထုတ်လွှင့်ခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့အင်ကားနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့ကြာနေသေးတဲ့အချိန်အတွင်းသတင်းအကျဉ်းချုပ်ကိုကိုသားညဦးပြောပြပါမယ်ရှင်။
မြန်မာစစ်ကောင်စီဟာရေးပေါ်ကာလဖြစ်နေနောက်ထပ်6လတက်တန်းတိုးလိုက်တဲ့နောက်ကုလသမဂ္ဂဘက်ကမြန်မာနိုင်ငံကိုဒီမိုကရေစီအုပ်ချုပ်ရေးစီကိုအလင်းမြန်ပြန်သွားဖို့တိုက်တွန်းတောင်းဆိုပါတယ်။ဆီယာနာသိမ်းမှုဆန့်ကျင်နေဆိုတာသူတို့အနေနဲ့ရှင်းရှင်းလင်းယက်တီထားပြီးတော့မြန်မာနိုင်ငံကိုဖြစ်တဲ့သမျှမြင်မြန်ဒီမိုကရေစီနီးကြအုပ်ချုပ်ရေးပြန်သွားစီလိုတယ်လို့ကုလသမဂ္ဂတွေးမှုဂျုံယုတ်ဂျုံယုံရဲ့လက်ထောက်ပြောခွင့်ရသူဖာရန်ဟတ်ကသတင်းတောက်တွေကိုပြောပါတယ်။တချိန်နဲ့မှာပဲအခုလိုတက်တန်းတိုးလိုက်တဲ့ပေါ်မှာအလွန်မင်းဆိုးရိမ်မိကြောင်းအမေရိကန်ပြည်ထောင်စုနိုင်ငံရေးဌာနကလည်းထုတ်ပြန်ပြီးတော့မြန်မာနိုင်ငံတွင်းမှာအကြမ်းဖက်မှုတွေနဲ့မတရားဖမ်းဆီးထိန်းသိမ်းမှုတွေကိုရပ်တန့်ဖို့နောက်နှစ်နာခံစားသူတွေအတွက်တရားမျှတမှုရှာဖွေဖို့ညီညာနဲ့မြန်မာနိုင်ငံရဲ့အနာဂတ်ပြည်ထောင်စုအတွက်အစုဖွဲ့အားလုံးထိစပ်ညှိနှိုင်းဆောင်သွားဖို့ဆိုပြီးတော့အမေရိကန်ပြည်ထောင်စုကတိုက်တွန်းပါတယ်နှစ်နှစ်ကျော်ကာလအတွင်းမှာအာဏာသိမ်းစစ်ကောင်စီဟာလေကြောင်းတိုက်ခိုက်မှုတွေနဲ့ကြေးရွာနေအိမ်တွေကိုမိရှုဖျက်ဆီးတာတွေလုပ်ခဲ့တယ်ဆိုပြီးတော့လည်းနိုင်ငံရေးဌာနပြောခွင့်ရသူရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်မြန်မာနိုင်ငံတွင်း2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကစစ်တပ်ကအာဏာသိမ်းယူပြီးတော့ရွေးကောက်ခံအရသာဆွေးရခေါင်းဆောင်တွေကိုဖမ်းဆီးထောင်ချခဲ့တာပါ။ရေးပေါ်ကာလကြီးညာပြီးတော့အာဏာသိမ်းယူလာခဲ့တာအခုဒီတစ်ကြိမ်ဟာ၄ကြိမ်မြောက်တက်တန်းတိုးတာဖြစ်ပါလေ။နိုင်ငံတော်ကာကွယ်ရေးနဲ့လူညွန်းကောင်စီစည်းဝေးခေါ်ယူပြီးတော့လက်ရှိအနေအထားအရတည်ငြိမ်မှုမရှိတဲ့အတွက်ဆိုပြီးတော့ရေးပေါ်ကာလ6လထပ်တိုးခဲ့တာဖြစ်ပါလေ။ယူကရိန်းသမ္မတဗလာဒီမီယာဇိုလန်စကီးရဲ့မွေးရမျိုးဖြစ်တဲ့ယူကရိန်းတောင်ပိုင်းမှာရှိတဲ့ Kryvyi Rih မှာရုရှားဒုံးကျည်နှစင်းတိုက်ခိုက်မှုကြောင့်လူ6ဦးထက်မနည်းသေဆုံးခဲ့တယ်ဆိုပြီးတော့ယူကရိန်းတောင်ဝင်ရှိသူတွေကပြောပါရယ်တေဆုံတဲ့အထဲမှာတော့စနစ်အရွယ်ကလေးတဦးနဲ့ကလေးမေတို့ပါပြီးတော့ဒီရက်ကူတော့ဝမ်းနဲ့ကြည်ကွဲပွဲနေဖြစ်နေဒီသာအုပ်ချုပ်ရမှုကကြီးညာခဲ့ပါတယ်လူ85ဦးထိခိုက်ဒဏ်ရာရပြီးတော့အဲ့ဒီထက်မှာတော့အသက်၄နှစ်ကနေပြီးတော့18နှစ်အရွယ်အထိကလေး6ဦးပါဝင်ပါတယ်ဒုံးကြီးဟာလူနေအဆောက်အုံတစ်ခုနဲ့တက္ကသိုလ်အဆောက်အုံတစ်ခုကိုထိမှန်ခဲ့တာဆိုပြီးတော့ပြည်ထောင်ဝန်ကြီးကလည်းပြောဆိုသွားခဲ့ပါတယ်ခင်ဗျာ
တရင်ချင်းချက်ကိုကိုသားညုံကြီးညာခဲ့တာပါရှင်ဒီကနေ့မနက်တော့စီစဉ်ထုတ်လို့ရမှုကမတင်ငီထိုက်ဖြစ်ပြီးတော့ဒီစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nelson Loop နဲ့ Zainab Abdurrahman တို့ဖြစ်ပါတယ်။ VOA ရဲ့ဒီကနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 40 51နဲ့ VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်ခဲ့တာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျန်းမာရွှင်လန်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနန္လောပ
This program has come to you from the Voice of America, Washington.